Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းကိုပိုင်ဆိုင်နိုင်ကြပါစေခင်ဗျာ။ VOA American တိုင်းရဲ့2019ခုနှစ်ဧပြီလ6ရက်စနေနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းနိုမီတာ30.40 48ကနေဓာတ်ရိုက်ထုတ်လွှင့်နေသလို VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်ပေးနေပါတယ်ခင်ဗျာ။ကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်မှာပါ
ကျွန်တော်ကတော့ဝင်းမင်ပါမတ်အင်ဂျင်နဲ့အတူဒီနေ့ခြေတဲရောက်သတင်းတွေကိုကြီးညာပေးမှာပါအမေရိကန်သမ္မတကမက္ကဆီကိုနေဆက်စစ်ဆေးစခန်းကိုသွားကြည့်ခဲ့ပါတယ်အာဖဂန်ငြိမ်းချမ်းရေးအတွက်အမေရိကန်နဲ့ပါကစ္စတန်ဆွေးနွေးခဲ့ကြပါတယ်အမေရိကန်နဲ့ဗင်နီဇွဲလားတင်မှတ်မှုလျှော့ချရေးဆွစ်ဇာလန်ကတာဝန်ယူချာဝန်ပေးဖို့သဘောတူလိုက်ပါတယ်ဒီသတင်းတွေနဲ့အတူနောက်ဆုံးရထူးခြားတဲ့သတင်းတွေကိုပြောပြပေးမှာပါကိုညာဝင်အောင်ရေ
။ဟုတ်ကဲ့ပါခင်ဗျာ။မကြာခင်ကြားရောက်လာတော့မယ့်မုတ်တုံရာသီမတိုင်ခင်မှာဘင်္ဂလားဒေ့ရှ်နယ်စပ်ကော့ဆက်ဘဇာရိုညာဒုက္ခသည်စခန်းထဲမှာချိုးတင်ပြင်ဆင်မှုတွေလုပ်နေတဲ့နိုင်ငံပတ်သက်ပြီ
း Our emergency preparations and training of Rohingya refugees as first responders ahead the cyclone and monsoon season.
ဘူလမ်ကယူအန်အေစီယာနဲ့ဒီလူသားချင်းစာနာတဲ့အဖွဲ့တွေကဘာတွေလုပ်နေကြသလဲဆိုတဲ့သတင်းအပြည့်စုံကိုမကြာခင်နားဆင်ရဖို့ရှိပါတယ်။တခါအမေရိကန်ပြည်ထောင်စုအိုရီဂန်ပြည်နယ်မှာလည်းရိုညာရေးနဲ့ပတ်သက်ပြီးအမေရိကန်ပြည်သူတွေကိုအသိပေးတဲ့ညီလာခံတစ်ခုကျင်းပနေပါတယ်။တခါ25နှစ်မြောက်ခဲ့ပြီဖြစ်တဲ့ရဝန္ဒါလူမျိုးရုံးတပ်ဖြတ်မှုနဲ့ပတ်သက်တဲ့အကြောင်းတွေကိုလည်းတင်ဆက်ပေးဖို့ရှိသလိုနောက်ပိုင်းမှာတော့ဒီမြန်မာနိုင်ငံကလူကုန်ကူးခံရသူတွေနဲ့ပတ်သက်တဲ့သတင်းတွေကိုလည်းတင်ဆက်အောင်ပါပါ။နောက်ဆက်မှာတော့အပတ်စဉ်ကဏ္ဍတွေကိုကြားဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့မိုင်းညင်နိုင်တို့ပြောပြပေးပါအောင်ဗျ
။အမေရိကန်သမ္မတဒေါ်နယ်ထရန့်မအနေနဲ့အမေရိကန်မက္ကဆီကိုနယ်စပ်ကယ်လီစီကိုမြို့ကနယ်စပ်ဖြတ်စစ်ဆေးစခန်းကိုသွားကြည့်ခဲ့ပါတယ်။နေဆက်စစ်ဆေးတပ်သားတွေအောက်လွတ်တော်မတ်တွေနဲ့ထရမ့်အစိုးရဖွဲ့ဝင်တွေနဲ့ပြည်နေတဲ့ခန်းထဲမှာသမ္မတထရမ့်ကဒီဒေသတွေနေဆက်တတိုင်းကာတဲ့နေနဲ့အပြင်ကလူတွေတိုင်းပြည်တွေဝင်မလာအောင်တားဆီးရမှာတိုးတက်မှုတွေရနေပြီလို့မနေ့ကချီးကျူးလိုက်ပါတယ်သမ္မတထရမ့်ကတိုင်းပြည်ရဲ့လူဝင်မှုကြီးကြပ်ရေးစနစ်ဟာပြည့်စုံသွားပြီးအပြင်ကလာတဲ့သူတွေကို sorry ပါလက်မခံနိုင်တော့ဘူးလို့ပြောရတော့မယ်ဒီဝင်လာသူတွေကိုတကယ့်ကိုတင်းတင်းကြပ်ကြပ်စောင့်ကြည့်တားဆီးသွားမယ်လို့ဆိုလိုက်ပါတယ်သမ္မတထရမ့်ကဆက်ပြီးအမေရိကကိုလူတွေဝင်ရောက်လာကျင်တာကအကြောင်းနှစ်ချက်တည်းကတစ်ချက်ချက်ကြောင့်ပဲဖြစ်တယ်။တစ်ချက်ကတိုင်းပြည်ကတကယ့်ကိုတိုးတက်လွန်လွန်ဖြစ်တယ်။နောက်တစ်ချက်ကတော့ရိုက်စားလှုပ်ချင်ကြတဲ့သူတွေလာကြတာဖြစ်တယ်။ဒီနေရာမှာဂိုင်းသားတွေနဲ့တခြားလူမျိုးစုံတွေပါတယ်။အဲ့လိုလူမျိုးတွေမဝင်လာသင့်ဘူးလို့ဆိုလိုက်ပါတယ်။ဒါအပြင်သမ္မတထရမ့်ကပဲမက္ကဆီကိုအနေနဲ့ပြောင်းရွှေ့အခြေချမဲ့သူတွေကိုပိတ်ပင်တားဆီးမှုတွေမလုပ်ပေးရင်မက္ကဆီကိုနယ်စပ်ကိုပိတ်ပစ်ချင်သေးတယ်။ဒီနယ်စပ်ပိတ်မဲ့သူ့သဘောထားကိုမပြောင်းသေးဘူး။တစ်ချိန်ချင်းပိတ်ပစ်ကောင်ပိတ်ပစ်မယ်လို့မက္ကဆီကိုနယ်စပ်ကိုမထွက်ခင်လေးမှာပဲအင်ပြတော်မှာပြောခဲ့ပါတယ်ခင်ဗျာ
။အင်တာနက်နှုတ်မြင့်မားတဲ့ကျိုးမဲ့ကွန်ရက်အဖြစ်နာမည်ကြီးတဲ့ 5G နည်းပညာမျိုးဆက်ကိုတည်ဆောက်မဲ့တရုတ်နည်းပညာကုမ္ပဏီကြီးဖြစ်တဲ့ဟွာဝေးကိုဝင်ခွင့်ပြုမယ်ဆိုရင်ရင်ဆိုင်ရမယ့်လုံခြုံရေးအန္တရာယ်အလားအလာသတိပေးချက်တွေကိုနိုင်ငံအတော်များများကဂရုမစိုက်ကြဘူးလို့အမေရိကန်ပြည်ထောင်စုကသိရှိထားပါတယ်။အထူးသဖြင့်အမေရိကန်မဟာမိတ်နိုင်ငံတွေရှိနေတဲ့အရှိတောင်အာရှကိုဒီအလားအလာကအထင်ရှားဥတီနေပါတယ်။ဟွာဝေးကုမ္ပဏီကြီးနဲ့အပြိုင်ဆိုင်ပူးပေါင်းပြီး 5G ကွန်ရက်နည်းပညာကိုလာမယ့်နှစ်တွေမှာမိတ်ဆက်ထုတ်လုပ်ဖို့အဲ့ဒီနိုင်ငံတွေကပြင်ဆင်နေကြတာပါ။ဖေဖော်ဝါရီလကထိုင်းနိုင်ငံချွန်ဘူရီမှာဟွာဝေးကုမ္ပဏီရဲ့ 5G နည်းပညာကိုစမ်းသပ်ပြသခဲ့တာဟာဟွာဝေးရဲ့ 5G ကွန်ရက်ဝန်ဆောင်မှုအပေါ်စိုက်ဘာလုံခြုံရေးနဲ့ပတ်သက်လို့စိုးရိမ်မှုအလားအလာတွေကိုထိုင်းအာဏာပိုင်တွေကခြေဖျက်လိုက်တာပဲဖြစ်ပါတယ်။ဖိလစ်ပိုင်နိုင်ငံမှာဆိုရင်လည်း Global Telecom ကနိုင်ငံရဲ့တခုတည်းသော 5G ကွန်ရက်အသစ်ဖြစ်ဟွာဝေးကုမ္ပဏီနဲ့ဖက်ဆက်လုပ်ကိုင်းနေပါပြီ။မလေးရှားမှာဆိုရင်လည်းဆက်သွယ်ရေးနဲ့ Digital ဝန်ဆောင်မှုအကြီးဆုံးကုမ္ပဏီကြီးဖြစ်တဲ့ Maxi ကနေ 5G ကွန်ရက်တည်ဆောက်မှုအတွက်ဟွာဝေးကုမ္ပဏီနဲ့လက်မှတ်ရေးထိုးသဘောတူခဲ့ပါတယ်ရှင
်။ American ဒုသမ္မတ Mike Pence က Venezuela အစိုးရပိုင်ရေနံကုမ္ပဏီကသင်္ဘော34စီးနဲ့ Cuba နိုင်ငံကိုရေနံတင်ပို့နေတဲ့ကုမ္ပဏီတစ်ခုကိုစီးပွားရေးတံခါးပိတ်ဆို့လိုက်တယ်လို့ဆိုပါတယ်။ American ဒုသမ္မတ Mike Pence ကဒီ Venezuela ရဲ့ရေနံတရား Venezuela ပြည်သူပိုင်ဖြစ်တာမျိုးအခုလိုလောက်ရတာလို့ဆိုပါတယ်အခုလိုအချိန်မှာ American နဲ့ Venezuela နိုင်ငံအကြားပြင်းထန်လာတဲ့တင်မာမှုတွေလျှော့ချဖို့ Venezuela နိုင်ငံက Switzerland တန်ရုံးနေနဲ့ American ကုစားပါဆောင်ရွက်ပေးရေးသဘောတူညီချက်ကို American နဲ့ Switzerland တို့အမနေ့ကသဘောတူလိုက်ကြပါတယ်ဒါပေမဲ့ဒီသဘောတူညီချက်လက်တွေ့ထိရောက်ဖို့ Venezuela နိုင်ငံဘက်ကသဘောတူထောက်ခံပေးဖို့လိုနေပါတယ်American အနေနဲ့ Venezuela အတိုက်ခံကောက်ဆောင် Juan Guaido ကိုတရားဝင်ကြားပြသမ္မတအဖြစ်အသိအမှတ်ပြုပြီးမှ အမေရိကန်နဲ့တန်တမန်ဆက်ဆံရေးကိုဗင်နီဇွဲလာကစပြတ်ခဲ့တာပါအခုလိုတန်တမန်ကိုစားပြစ်မှုသဘောတူညီချက်ကိုဆွစ်ဇာလန်နိုင်ငံမြို့တော်ဘန်မှာဆွစ်ဇာလန်နိုင်ငံဆိုင်ရာအမေရိကန်တန်မတ်အက်ဒ်မက်မလန်မူလန်နဲ့ဆွစ်ဇာလန်နိုင်ငံရဲ့ဝန်ကြီးအစ်နာစီယိုကက်ဆစ်တို့ကြားမှာလက်မှတ်ရေးထိုးခဲ့ကြတာပါဒီသဘောတူညီမှုကြောင့်ဆွစ်ဇာလန်အနေနဲ့အမေရိကန်နဲ့ဗင်နီဇွဲလာကြားပြင်းထန်လာနေတဲ့တင်းမာမှုတွေကိုရှော့ချပေးရေးဒေသတစ်ခုလုံးကိုစားအထောက်အကူပြုပေးဖို့အခွင့်အလမ်းရလိုက်တာပါလို့ဆွစ်ဇာလန်ဆွေးနွေးကအကြေညာချက်ထုတ်ပြန်လိုက်ပါတယ်ခင်ဗျာ
အာဖဂန်အရေးဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်ဇာမီခါခါလီဇက်ဟာတောက်ကြနေကပါကစ္စတန်နိုင်ငံအစ္စလာမဘတ်မြို့ကိုရောက်ရှိပြီးတော့ထိတ်တန့်တာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်ဆွေးနွေးပွဲမှာသူအရင်သွားခဲ့တဲ့အာဖဂန်နစ္စတန်နိုင်ငံခီးစဉ်တွင်အာဖဂန်နဲ့တာလီဘန်ခေါင်းဆောင်တွေနဲ့ဆွေးနွေးခဲ့တဲ့အကြောင်းအရာတွေကိုဇာမီခါလီဇက်ကပါကစ္စတန်ခေါင်းဆောင်တွေကိုတင်ပြခဲ့ပါတယ်ပါကစ္စတန်ခီးစဉ်မတိုင်ခင်အရင်သွားခဲ့တဲ့9ရက်ကြာအာဖဂန်နစ္စတန်ခီးစဉ်မှာဇာမီခါလီဇက်ဟာအစိုးရထိတ်တဲ့အရာရှိတွေအတိုက်ခံနိုင်ငံရေးသမားတွေအရက်ဖက်အခြေပြုအဖွဲ့အစည်းကိုယ်စားလှယ်တွေနဲ့မြို့တော်ကဘူးမှာတွေ့ဆုံဆွေးနွေးခဲ့ပြီးတာလီဘန်တွေနဲ့အာဖဂန်ဆိုင်ရာငြိမ်းချမ်းရေးဆွေးနွေးပွဲပြုလုပ်မယ်အလားအလာအတွက်ညှိနှိုင်းမယ်ကိုယ်စားလှယ်အဖွဲ့အစည်းဖို့ဇာမီခါလီဇက်ကတိုက်တွန်းခဲ့ပါတယ်ပါကစ္စတန်နိုင်ငံခီးစဉ်အတွင်းမှာတော့သူဟာပါကစ္စတန်နိုင်ငံသားဝင်ကြီးဌာနကထိတ်တန့်အရာရှိတွေနဲ့တွေ့ဆုံခဲ့ပါတယ်ပါကစ္စတန်အစိုးရအနေနဲ့ဇာမီခါလီဇက်ဦးဆောင်တဲ့ငြိမ်းချမ်းရေးတာဝန်ခံအဖွဲ့ပေါ်မှာအပြစ်ဝထောက်ခံမှုရှိတယ်ဆိုတာကိုထလောင်းပြောဆိုခဲ့ကြောင်းပါကစ္စတန်တာဝန်ရှိသူတွေဘက်ကပြောဆိုထားပါတယ်ရှင
် VOA American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483လိုင်းဒိုမီတာ48 kHz 6753ဒုတိယနာရီဘက်မှာလိုင်းလမီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင
်ဗျာမင်္ဂလာပါတော့ရှင်များခင်ဗျာ VOA American အတန်းရဲ့စနေနေ့မနေ့သတင်းတွေကိုဆက်ချင်ညာပေးနေပါတယ်တရုတ်နိုင်ငံအနေနဲ့တောင်တရုတ်ပင်လယ်ပိုင်းဆိုင်မှုအသေးစိတ်နဲ့နိမိတ်မြင်ကိုထင်းထင်းလှုပ်ဝက်ထားမဲ့သဘောရှိတယ်လို့ပင်လယ်ရေကြောင်းဆိုင်ရာကြံ့ကျင်သူတွေကပြောနေပါဗျ။ဒီရေကြောင်းကြံ့ကျင်သူတွေကပဲအခုလိုတရုတ်ဘက်ကလှုပ်ဝက်ထားခြင်းရတာကနိုင်ငံတကာဥပဒေတွေကိုမယုံတာနဲ့သူ့ဘက်ကထိန်းချုပ်ဖို့အရေးပါတဲ့ပင်လယ်လမ်းကြောင်းနေရာတွေကိုဆက်ထိန်းချုပ်ထားနိုင်ဖို့ဖြစ်တယ်လို့ဒီပညာရှင်တွေကထောက်ပြလိုက်ပါဗျ။အခုလိုတရုတ်ဆွေးရရဲ့တောင်တရုတ်ပင်လယ်ဆိုင်ရာအမှုကိစ္စပြန်ထွက်ပေါ်လာတာကမတ်လ9ရက်နေ့တုန်းကမလေးရှားဝန်ကြီးချုပ်မဟာတီယာမိုဟာမက်ကတရုတ်ကွန်မတီခေါင်းဆောင်တွေအနေနဲ့ဒီတောင်တရုတ်ပင်လယ်ပိုင်ဆိုင်မှုမြင်အသေးစိတ်ကိုသတ်မှတ်ပေးပါလို့တောင်းဆိုခဲ့ပြီးမှဖြစ်ပါတယ်။တကယ်တော့ 3.5 သန်းစတူရန်ကီလိုမီတာကျယ်ဝန်းတဲ့တောင်တရုတ်ပင်လယ်ထဲမှာတရုတ်နိုင်ငံဘက်ကသူတို့ပိုင်တယ်လို့ပြောထားတာရဲ့တစ်စိတ်တစ်ပိုင်းဒါမှမဟုတ်အားလုံးကိုတရုတ်နဲ့ဒီပင်လယ်နယ်မြေပိုင်ဆိုင်မှုအငင်းပွားနေကြတဲ့မလေးရှားဖိလစ်ပိုင်ဘရူနိုင်းဗီယက်နမ်နဲ့ထိုင်ဝမ်တို့ဘက်ကကန့်ကွက်ထားကြပါတယ်။ဟောင်ကောင်ကနေဗော်နီယိုကျွန်းထီချဲတဲ့ဒီတောင်တရုတ်ပင်လယ်အတွင်းမှာတရုတ်ကရေပူရမြင်းတို့ကိုးချောင်းနဲ့နယ်နိမိတ်လိုင်းဆွဲသတ်မှတ်ထားပါတယ်ဒါပေမဲ့ပြီးခဲ့တဲ့ဆယ်စုနှစ်အတွင်းဒီတရုတ်ဆွဲထားတဲ့နယ်နိမိတ်လိုင်းအတွင်းမှာစီးရေးသုံးဖို့အတွက်ကျွန်းတို့တွေတရုတ်ဘက်ကဆောက်လုပ်တာနဲ့နိုင်ငံခြားသီးသန့်စီးပွားဆောင်တွေမှာတရုတ်ကမ်းခြေဆောင်ရေရင်တွေဖြတ်သန်းခဲ့တာအတွက်ပိုင်ဆိုင်မှုနယ်မြေအငင်းပွားနေတဲ့ဒီနိုင်ငံတွေဘက်ကစိတ်မသက်မသာဖြစ်ခဲ့ရပါတယ်
မကြာသေးခင်ကပါကစ္စတန်ရဲ့ F-16 တိုက်လေယာဉ်ကိုသူတို့ပစ်ချခဲ့ကြောင်းအိန္ဒိယဘက်ကပြောဆိုချက်ဟာမှန်ကန်မှုမရှိကြောင်းအမေရိကန်အခြေစိုက်ဩဇာကြီးမားတဲ့မဂ္ဂဇင်းကြီးတစ်ခုကထုတ်ဖော်ရေးသားလိုက်ပါတယ်။ Foreign Policy မဂ္ဂဇင်းကနေပါကစ္စတန်နဲ့အိန္ဒိယကြားမှာဖြစ်နေတဲ့အခြေအနေနဲ့ပတ်သက်လို့တိုက်ရိုက်တည်ထားတဲ့အမေရိကန်အစ်မြင့်ကာကွယ်ရေးအရာရှိနှစ်ဦးကိုကူကပီးဖော်ပြခဲ့တာပါ။အမေရိကန်လုံခြုံရေးအရာရှိတွေအနေနဲ့မကြာသေးခင်ကပဲပါကစ္စတန်အစိုးရမှရှိနေတဲ့ F-16 တိုက်လေယာဉ်တွေနဲ့ပတ်သက်ပြီးရေးတွက်ခဲ့ကြောင်းနဲ့ပျောက်ဆုံးမှုတစုံတစ်ခုမှမရှိကြောင်းအမည်မဖော်လိုတဲ့အမေရိကန်ကာကွယ်ရေးအစ်မြင့်အရာရှိနှစ်ဦးကပြောကြောင်းအဲ့ဒီမဂ္ဂဇင်းမှာဖော်ပြထားပါတယ်။တိုက်လေရင်ပစ်ချခဲ့တယ်ဆိုတဲ့အိန္ဒိယဘက်ကပြောဆိုပြီးပါကစ္စတန်အစိုးရကအမေရိကန်လုံခြုံရေးအရာရှိတွေကိုဖိတ်ခေါ်ကသူတို့ရဲ့ F-16 တိုက်လေယာဉ်တွေကိုရေတွက်စေခဲ့တာဖြစ်ပါတယ်။ Foreign Policy Magazine အစိုးရပါကစ္စတန်ကိုသွားပြီးတိုက်လေရင်အစင်းတွေရေတွက်ခဲ့တဲ့အမေရိကန်လုံခြုံရေးအရာရှိတွေအနေနဲ့အဖြစ်ပြက်တွေနဲ့ပတ်သက်လို့အိန္ဒိယအစိုးရရဲ့ပြောဆိုချက်အပေါ်မှာတန်တရားတွေရှိခဲ့ကြတယ်လို့ဆိုပါရရှင်
။အမေရိကန်ရဲ့ African စစ်ဌာနချုပ်ကဆိုမာလီယာမှာမနစ်ကလေကြောင်းကနေတိုက်ခတ်ခဲ့မှုကြောင့်အရက်သားအမျိုးသမီး2ဦးနဲ့ကလေး2ဦးတေခဲ့ရတယ်လို့ထူးထူးခြားခြားဝန်ခံလိုက်ပါတယ်။ Islam စစ်သွေးကြွတွေကိုအမေရိကန်ကတိုက်ခိုက်လာနေတဲ့စစ်ပွဲတွေအတွင်းအရက်သားတွေထိခိုက်ခဲ့တာကိုအခုဟာကပထမဆုံးဝန်ခံလိုက်တာဖြစ်ပါတယ်။ အာဖရိကောမ်လို့တကခေါ်တဲ့အမေရိကန်ရဲ့အာဖရိကစစ်ဌာနချုပ်စစ်စင်ရေးညွှန်ကြားမှုဗိုလ်ချုပ်ဂရက်အော်ဆန်ကဆက်လုပ်နေတဲ့ပြည်내သုံးသပ်မှုတွေထဲမှာအရင်တစ်နှစ်နီးပါးအကြာကအစည်းအဝေးမခံခဲ့တဲ့ဒီအရသာတည်ဆုံမှုကိုပေါ်လာခဲ့တာဖြစ်တယ်လို့မနေ့ကထုတ်ပြောလိုက်ပါတယ်ညွှန်ကြားမှုအော်ဆန်ကဆက်ပြီးသူတို့တပ်တွေအနေနဲ့လက်နက်ကင်တိုက်ပွဲအတွင်းလိုက်နာမယ့်ဥပဒေတွေတိုင်းလုပ်ခဲ့တာဖြစ်ပြီးဒီတိုက်ခိုက်မှုတွေမှာတော့အပြစ်မရှိတဲ့အရသာနှုတ်တည်ဆုံရတဲ့ရလနဲ့ကြုံခဲ့ရတာပေါ့အထူးစိတ်မကောင်းဖြစ်မိတယ်လို့တယ်လီဖုန်းကတဆင့်လုတ်တဲ့သတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်ခင်ဗျာ
တရုတ်အစိုးရကိုစန့်ကျင်တဲ့တိဘက်နိုင်ငံရေးသမားတဦးနှစ်ရှည်ထောင်တဲ့အမြင့်ဆုံးကြခံရမယ့်အရေးနဲ့ပတ်သက်လို့တရုတ်အာဏာရှင်တွေဘက်ကဆွေးနွေးပြောဆိုဖို့ညှင်းပယ်လိုက်ပြီးဒီကိစ္စဟာနိုင်ငံတော်လျှို့ဝှက်ချက်ဖြစ်ကြောင်းတုံ့ပြန်ပြောဆိုလိုက်ပါတယ်။အချင်းတောင်ထဲမှာနှစ်ပေါင်းများစွာအချင်းကြခံနေရတဲ့အသက်59နှစ်အရွယ်တိဘက်နိုင်ငံရေးသမားလော်ဒီကမ်ဆိုနဲ့ပတ်သက်လို့ပြီးခဲ့တဲ့လကအဝေးရောက်တိဘက်ပါလီမန်အမတ်များအဖွဲ့ကနေနိုင်ငံတကာအတိုင်းဝိုင်းသိအောင်ထုတ်ဖော်ပြောဆိုခဲ့တာဖြစ်ပါတယ်။ဆန်ဂယ်လော်ဒီဂမ်ဆိုလို့လူသိများတဲ့သူကိုတရုတ်အစိုးရကနောက်ထပ်ထောင်ဒဏ်အသက် 18 နှစ်မချမှတ်ခင်သူဟာအမှုနှစ်ခုနဲ့အရေးယူခံရပြီးထောင်ထဲမှာနှစ်ပေါင်း23နှစ်နေခဲ့ရပြီးဖြစ်တယ်လို့အဝေးရောက်တိဘက်ခေါင်းဆောင်တွေကပြောပါတယ်ရှင်။
စနေနေ့မှတဲ့ကင်ထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့မိုင်းညင်နိုင်တို့ပြောပြခဲ့ကြတာပါအပတ်စဉ်ကဏ္ဍတွေမတိုင်ခင်သတင်းလွှာတွေကိုအရင်ဆုံးတင်ဆက်သွားကြပါတယ်မကြာခင်ကြားရောက်လာတော့မယ့်မုတ်တုံရာသီမတိုင်ခင်ဘင်္ဂလားဒေ့ရှ်နယ်စပ်ကော့ဆက်ဝဇာဒုက္ခသည်စခန်းတွေကရိုညာတွေကိုမိုးလီတန်ကနေကာကွယ်ပေးနိုင်ဖို့နဲ့သဘာဝဘေးကိုဘယ်လိုကာကွယ်ရမလဲဆိုတဲ့လေ့ကျင့်သင်ကြားပေးမှုတွေကိုကုလသမဂ္ဂနဲ့အခြားမဟာမိတ်အဖွဲ့တွေကကြိုတင်ပြင်ဆင်မှုတွေလုပ်နေတယ်လို့UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးရဲ့ပြောခွင့်ရပုဂ္ဂိုလ်ကတောက်ကြနေဂျနီဗာသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်ဒီအကြောင်းကိုဆက်ပြီးပြောပြမှာပါ2018မုတ်တုံမိုးရာသီတုန်းကကော့ဆက်ဘဇာဒုက္ခသည်စခန်းတွေကရိုဟင်ဂျာတွေဟာမိုးသည်ထန်ပြီးလေပြင်းတိုက်တာရေကြီးတာမြေပြူတာနေအိမ်တွေပျက်စီးတာကြုံခဲ့ရတာကြောင့်မကြခင်ကြားရောက်လာတော့မဲ့မုတ်တုံမိုးတံမတိုင်ခင်ဒုက္ခသည်တွေသဘာဝဘေးကိုကာကွယ်နိုင်ဖို့ကုလသမဂ္ဂနဲ့လူသားချင်းစာနာတဲ့အကူအညီပေးရေးအဖွဲ့တွေကကြိုတင်ပြင်ဆင်နေကြောင်း UNHCR ပြောခွင့်ရပုဂ္ဂိုလ်အန်ဒရေးမဟေချစ်ကပြောပါတယ
် Our emergency preparations and training of Rohingya refugees as first responders ahead the cyclone and monsoon season in Cox's Bazar Bangladesh
မကြခင်သတင်းပတ်တွေအလွန်မှရောက်လာတော့မဲ့မုတ်လုံမိုးနဲ့ cyclone မုန်တိုင်းကို Cox's Bazar ကမှာရှိတဲ့ Rohingya ဒုက္ခသည်တွေဘယ်လိုကာကွယ်ရင်ဆိုင်ရမလဲဆိုတာနဲ့ပတ်သက်လို့ကျွန်တော်တို့ UNHCR ကရောလက်တွဲပေါ်အဖွဲ့တွေကပါအရေးပေါ်ကြိုတင်ပြင်ဆင်မှုတွေလုပ်ပေးနေသလိုလက်ကျင့်သင်ကြားမှုတွေပါလုပ်နေပါတယ်။မိနစ်တုံးကမုတ်တုံရသည်ဟာဒုက္ခသည်တွေအတွက်ရောလူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့တွေအတွက်ပါစိန်ခေါ်မှုတရဖြစ်ခဲ့ပြီးဘင်္ဂလားဒေ့ရှ်အစိုးရရဲ့အကူအညီကိုရယူခဲ့ရပါတယ်
။2019ခုနှစ်ရခိုင်မြောက်ပိုင်းဒေသမှာအာဆာလက်နက်ကိုင်အဖွဲ့ရဲ့တိုက်ခိုက်မှုနောက်ပိုင်းမြန်မာတပ်မတော်ရဲ့နေပြည်တော်ရှင်းလင်းရေးဖြစ်စဉ်အတွင်းရိုဟင်ဂျာ9သိန်းကျော်ဘင်္ဂလားဒေ့ရှ်နယ်စပ်ကိုထွက်ခွာသွားခဲ့တယ်လို့ကုလသမဂ္ဂစီးရင်တွေကဖော်ပြပါတယ်။မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုအတိအမှတ်ပြုထားခြင်းမရှိပါဘူး။ကော့ဆက်ဘဇားကိုရောက်လာကြတဲ့ရိုဟင်ဂျာတွေဟာဒုက္ခသည်စခန်းတွေကမြေပြတ်မှရောကုန်းမြင့်တောင်ဆောင်ကနေရာလွတ်တွေမှာပါနေအိမ်တွေတိဆောက်နေထိုင်ခဲ့ကြတာပါ။အခုလိုရိုဟင်ဂျာဒုက္ခသည်စခန်းမှာကြိုတင်ပြင်ဆင်မှုတွေလုပ်နေရတာဟာဒုက္ခသည်တွေရဲ့အသက်ဆုံးရှုံးမှုကိုကာကွယ်ဖို့ဖြစ်တယ်လို့Andre Mahajic ကပြောပါတယ
် A lot of the work has also gone into shoring up the steep hills to prevent the landslides. We've also moved more than 26,000 refugees to safer locations. So
အခုဆိုရင်ဒုက္ခသည်26,000ကျော်ကိုသဘာဝဘေးကနေလုံခြုံစွချရမယ့်နေရာကိုကျွန်တော်ပြောင်းရွှေ့ပေးထားပါတယ်။ပြီးတော့မဆောက်တဲ့တောင်ကုန်းတွေနေရာတွေမှာရေကြီးမြေပြူရာမျိုးမဖြစ်ရအောင်ကြိုတင်ပြင်ဆင်နေပါတယ်။ဒီလိုအကောက်အွယ်မျိုးတွေလွတ်နှံခဲ့တာကြောင့်လည်းမိနစ်တုံးကဆိုရင်လူသေဆုံးတာမျိုးကြီးမားတဲ့ထိခိုက်ဒဏ်ရာမျိုးတွေနေပါခဲ့ပါတယ်
။ဒုက္ခသည်စခန်းဟာမိုးတုံရာသီရောက်လာတာနဲ့အမျှမိုးသည်ထန်ရေကြီးတဲ့ဒဏ်ကိုခံရပြီးကူးဆက်ရောဂါတွေလည်းအလွယ်တကူကူးဆက်နိုင်တဲ့အန္တရာယ်နဲ့ရင်ဆိုင်ရလေရှိပါတယ်။ဒါကြောင့်ဒီနှစ်မှာတော့ဒုက္ခသည်စခန်းတွေကမြေပြင်ကြန့်ခိုင်မှုရှိအောင်ပြုပြင်တာနေအိမ်အမိုးအကာခိုင်ခန့်အောင်လုပ်တာစတဲ့အစီအမံချက်ရောစခန်းတွင်လန်ဒရာနဲ့ရေနုံမြောင်းတွေတူးဖော်ပေးတာကိုပါအလေးထားလုပ်ဆောင်နေတယ်လို့အန်ဒရေးမိုင်းချစ်ကရှင်းပြပါတယ်
။ Nevertheless, refugees' lives in the hilly settlements of Cox's Bazar area remain at risk from potential landslides, flash floods, and the unpredictability of impeding cyclones.
ဒီလိုဖြစ်ဖြစ်တမုံဒေသဖြစ်တဲ့ဒီကောက်ဆက်ဇာစခန်တွေကဒုက္ခသည်တွေရဲ့ဘဝကတော့အခုအချိန်ထိအန်ဒီယာရီရင်ဆိုင်နေရဆဲဖြစ်ပါတယ်။ကြိုတင်ခံမမှုခက်ခဲတဲ့ cyclone မုန်တိုင်းနဲ့မုသွုံမှုကြောင့်ရေကြီးတာမြေပြိုတာစတဲ့အန်ဒီယာရီလည်းရှိနေသေးပါ။ဒီလိုအခြေအနေတွေရောက်ဒုက္ခသည်တွေအတွက်ရောအဲ့ဒီဒေသကဒေသခံဘင်္ဂလီတွေအတွက်ပါလူသားချင်းစာနာတဲ့အကူအညီတွေအတော့ကိုလိုအပ်နေပါတယ်
။ဒုက္ခသည်စခန်နဲ့ဆောင်ရွက်နေတဲ့ရေးဘော်အစီအစဉ်တွေထဲမှာတဘာဝဘေးအန္တရာယ်မတိုင်မီနဲ့ဘေးအန္တရာယ်နောက်ပိုင်းအသုံးပြုဖို့လိုအပ်တဲ့ပစ္စည်းကိရိယာတွေအခြားလိုအပ်တဲ့အသုံးဆောင်တွေကိုစကန်တလျှောက်မှာဖြန့်ချထားပြီးမိုးတံလေတံခံရမှုကိုရှော့ချနိုင်ဖို့အတွက်သက်သာစေနိုင်မဲ့နည်းလမ်းတွေကိုကြိုတင်ရှာဖွေနေကြပါတယ်။ဘယ်အတိုင်းအတာအထိအန္တရာယ်ကျရောက်နိုင်မယ်ဆိုတဲ့အတိုင်းအတာတွက်ချက်မှုတွေကိုလည်းကုလသမဂ္ဂနဲ့လူသားချင်းစာနာတဲ့အကူအညီပေးရေးအဖွဲ့တွေကကြိုတင်လှုပ်ဆောင်နေကြောင်း UNHCR ပြောခွင့်ရကသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။UNHCR တာဝန်ရှိသူတွေနဲ့အခြားလက်တွဲဆောင်ရွက်နေတဲ့အဖွဲ့တွေကမိုးရာသီမတိုင်ခင်ဒုက္ခသည်စခန်းထဲမှာတိမ်တက်တိမ်ဆင်းတဲ့မုတ်သုံးရာသီအတွင်းဂယူးဆက်ရမဲ့ကျန်းမာရေးနဲ့ဘေးကင်းရေးဆိုင်ရာအချက်လက်တွေကိုလိုက်လံဝေငှပေးနေပြီးဒုက္ခသည်တွေကိုယ်တိုင်ဘယ်လိုကာကွယ်ရမလဲဆိုတာကိုသင်ကြားပေးနေတာပါတကယ်တော့ Cox's Bazar ဒေသဟာဘင်္ဂလားဒေ့ရှ်နိုင်ငံရဲ့အစင်းရဲဆုံးနဲ့စောင့်ရှောက်ခံရမှုအနည်းဆုံးဒေသလည်းဖြစ်ပြီးအဲ့ဒီဒေသကိုမကြာသေးခင်ကရောက်လာတဲ့အကူအညီထောက်ပံ့မှုတွေကို UNHCR နဲ့လက်တွဲပေါ်အဖွဲ့တွေကပြန်လည်ဝေငှပေးဖို့စီစဉ်နေတယ်လို့ဆိုပါတယ်။အဲ့ဒီထဲမှာအရေးပေါ်တုံးဆဲဖို့ငွေကြေးပါဝင်ယာယီတဲ့အိမ်တွေနဲ့အလွယ်တကူချက်ပြုတ်နိုင်တဲ့ gas မီးဖို့တွေလည်းပါဝင်ကြောင်းသိရပါတယ်ခင်ဗျာ။အခုလိုမျိုးရိုဟင်ဂျာဒုက္ခသည်တွေအတွက်ကုလသမဂ္ဂကကြိုတင်ကျင်းစင်မှုတွေလုပ်နေခြင်းပါပဲ။ရိုဟင်ဂျာအရေးအမေရိကန်အစိုးရအနေနဲ့ပုံမှန်လှုပ်ဆောင်ပေးဖို့အမေရိကန်ပြည်သူတွေကတဆင့်ဖိအားပေးသွားဖို့ရိုဟင်ဂျာအရေးဆွေးနွေးပွဲတရက်ကိုအမေရိကန်ပြည်ထောင်စုအော်ရီဂွန်ပြည်နယ်မှာ AP 9ရက်နေ့ကစလို့3ရက်တာကျင်းပနေပါတယ်ဆွေးနွေးပွဲမှာအဓိကအားဖြင့်တော့ genocide ကိုလူမျိုးရုံးတပ်ဖြတ်မှုအကြောင်းနဲ့ရိုဟင်ဂျာတွေခံစားနေရတဲ့ဒုက္ခတွေအကြောင်းကိုဆွေးနွေးဖို့ရှိပါတယ်ဒါနဲ့ပတ်သက်ပြီးဆက်သွယ်မေးမြန်းထားတဲ့ကိုဝင်းမင်းကတင်ပြမှာပါ
ဟုတ်ကဲ့ပါအော်ရီဂန်သမိုင်းဆိုင်ရာအဖွဲ့ကြီးမှမနေ့တောက်ကြနေ့ကနေ့နှစ်ဖြတ်တနင်္ဂနွေနေ့ထိကျင်းပမယ့်ဒီဆင်းရဲဝဲကိုလူမျိုးတုံးစစ်ပွဲတွေကိုအဓိကဆန့်ကျင်တဲ့ပို့တလန်မြို့အခြေဆိုင် Never Again Coalition ကအဓိကဦးဆောင်ပြီး American ဆိုရိုဟင်ဂျာအဖွဲ့ရိုဟင်ဂျာရဲ့ American မိတ်ဆွေများအဖွဲ့ကပူးတွဲစီစဉ်ပေးတာပါဒီရိုဟင်ဂျာရဲ့ American မိတ်ဆွေများအဖွဲ့ကယူဆက်အက်ကဘာကရိုဟင်ဂျာဒုက္ခသည်တွေကိုတွေ့ခဲ့တဲ့ဓာတ်ပုံဆရာတွေမနေ့ကရှင်းပြတာကိုအခုလိုပြောပြပါတယ်
photographer Constantine ဆိုတာသူကသူ့ရဲ့အတွေ့အကြုံပေါ့နော်သူလိုချင်တဲ့တပ်ပုံတွေတရင်ရယူမှုတွေခက်ခဲတဲ့ဟာတွေမြန်မာပြည်မှာဟိုတရင်မီဒီယာတွေလွတ်လပ်စွာသွားခွင့်မပြုတဲ့ဟာတွေဒါတွေနဲ့ပတ်သက်ပြီးတော့ပြောသွားတယ်နောက်တစ်ခုကဟိုခိုင်မာတဲ့အချက်လက်တွေရှိသေးတယ်ပေါ့ဒါပေမဲ့မြန်မာအစိုးရကဖုံးကွက်ထားတဲ့အတွက်ကသူတို့ဒါတွေကိုသူတို့ကာဗာလုပ်ခွင့်မရခဲ့ဘူးပေါ့နောက် John Rudolph ဆိုတာသူကဒီခုနှစ်သိန်းရိုဟင်ဂျာတွေရောက်ရောက်ချင်းလေးသွားတဲ့ချိန်ဆိုတော့အဲ့မှာကကံဒီပါရရတယ်မဆောင်တယ်လူတွေကကြောက်လန့်နေတယ် frustrated ဖြစ်နေတယ်တချို့တွေ့တဲ့တန်ရုံဖြစ်ပြီးတော့ဒီဘက်ကကူးလာတဲ့လူတွေပေါ့နော်အဲ့ဒါတွေကိုသူတပ်ပုံရိုက်ထားတဲ့ဟာတွေဒီလိုအဲသူရဲ့ experience ဒါတွေနဲ့ပတ်သက်ပြီးသူပြောပါတယ်
အဲ့ဒီတော့အခု Ranger Symphosian ဆွေးနွေးပွဲကြီးကနေအဓိကဘာတွေကိုမျှော်လင့်ထားပါလဲလို့မေးရမှာ Yusuf Ekbar ကလူမျိုးတုံးသက်ဖြတ်မှုတွေပေါ် American ဆိုရလုံနေတာအားမရလို့ပိုဖျားပေးဖို့ပါလို့ဆိုပါတယ
်အခုအဓိကကတော့ကျွန်တော်တို့က American public ကို educate လုပ်တာပေါ့ဒီကိစ္စကဘယ်လို active genocide ဖြစ်နေလဲဆိုတော့ public အနေနဲ့ကဘယ်လိုပုံစံမျိုး roles ပါဝင်ပတ်သက်နိုင်တယ်လဲစသည်ဖြင့်အစိုးရကို pressure ပေးတာတို့အစိုးရကအခုလက်ရှိလုပ်နေတာကိုအားမလို့အားမရဖြစ်နေတဲ့အနေအထားတွေမှာရှိတယ်ဒါကို public ကနေပြီးတော့တစ်ဆင့်အစိုးရတွေနဲ့ elected official တွေကို pressure ပေးမယ်ဆိုလို့ရှိရင်ဒါတွေကပို့ပြီးတော့အစိုးရအပိုင်းမှာပို့ပြီးလုပ်ဖို့ပို့အားကောင်းလာမယ်တော်ပေါ့
ဒါအပြင်နောက်ထပ်မျှော်မှန်းထားတာရှိပါသေးလားလို့မေးရမှာ Yusuf Ekbar ကဆက်ပြီး Ranger ရေးလုံးမဲ့ American တက်ကြွလို့ရှားသူတွေပေါ်ပေါက်လာရေးကိုလည်းဥတီတယ်လို့ဆိုပါတယ်ဒီနေ့ဆင်းရဲပထမပိုင်းမှာတခြားနိုင်ငံကလူမျိုးတုံးတပ်ဖြတ်မှုတွေနဲ့မြန်မာနိုင်ငံက Ranger လူမျိုးတုံးတပ်ဖြတ်မှုအခြေအနေတွေကို
Genocide past and present ဆိုပြီးတော့the bosnia genocide survivor တယောက်ရယ်နောက် cambodia genocide survivor တယောက်ရယ်တော့မှနာတို့ကသူတို့ရဲ့ experience နဲ့အခုလက်ရှိရိုဟင်ဂျာတွေဖြစ်ပျက်နေတဲ့ဟာကို comparison အနေနဲ့သူတို့ဆွေးနွေးသွားမယ
်ဒါအပြင်ဒီနေ့ဒုတိယပိုင်းမှာသူကိုယ်တိုင်ပါဝင်တင်ပြဖို့ရှိတာကိုလည်း Yusuf Ekbar က
ဒီရိုဟင်ဂျာကျွန်တော်အပါဝင်နောက်ဥွှေမောင်ရယ်နောက်ဒီရေဇာအိုတင်ဆိုတာ တော်ရောက်ကကျွန်တော်တို့ကရိုဟင်ဂျာ perspective အနေနဲ့ဆွေးနွေးဖို့ရှိရဲ့
ဒီနေရာမှာယူဆက်အကွာကဆက်ပြီးသူအဓိကဆွေးနွေးမဲ့အကြောင်းအရာကို
အဓိကရိုဟင်ဂျာရဲ့ historical background ပေါ့နော် freedom လွတ်လပ်ရေးပြီးနောက်ပိုင်းမှာအခွင့်အရေးတွေဘယ်လိုရှိခဲ့တယ်အပိုင်းမှာဦးနေဝင်အစိုးရကစပြီးတော့ဒီရိုဟင်ဂျာရဲ့ rights တွေတဖြည်းဖြည်းရောက်တင်းလာပြီးတော့နောက်ဆုံးမှာဗမာပြည်မှာအစွန်းရောက်ပြီးနောက်တစ်ခါအစိုးရဘက်မှာလည်းတချို့social media တွေတုံးပြီးတော့ rohingya တွေကို dehumanize လုပ်တဲ့ကိစ္စတွေဟို public ဆိုလို့ရှိရင်ဗမာပြည်က public တော်တော်များများလူကောင်းနေပဲတော်တော်ကောင်းတဲ့လူတွေ democracy ကိုလိုလားတဲ့လူတွေဒါပေမဲ့ rohingya အတွက်ဆိုလို့ရှိရင်သူတို့ sensitive မဖြစ်တော့ဘူးမဖြစ်တော့တာသူတို့ရဲ့ understanding of rohingya ကတကယ် humanity ထဲမှာတော့မရှိတဲ့ပုံစံမျိုးအဲ့လိုဖြစ်လာဒါတွေက genocide ရဲ့လက္ခဏာတွေပဲ
ဒါအပြင်ဒီနေ့တတိယပိုင်းမှာလည်း American အရာရှိတွေပါဝင်ဆွေးနွေးမဲ့အကြောင်းကိုယူဆပ်အေကဘာကအခုလိုဆက်ပြောပါတယ်
။နောက်ကြမ်းနေပိုင်းကြရင် Kyle Wood ရဲ့နောက် US military advisor ပေါ့။သူကဒီ military နေရာတွေမှာ war crime တွေပါဖြစ်တဲ့ဟာတွေကိုသူက advice လုပ်တယ်။ America အစိုးရနဲ့ UN ကို။သူရဲ့နောက် Kyle Wood ဆိုတာက US State Department ကhire လုပ်ပြီးတော့ report ထုတ်ခိုင်းတဲ့ပုဂ္ဂိုလ်ပေါ့။အဲဒီပုဂ္ဂိုလ်ကလည်းသူတို့ရဲ့တွေးရှိချက်တွေနဲ့သူတို့ experience တွေကိုသူတို့အဲ့ဒီဆွေးနွေးဖို့ရှိတယ်
တကယ်တော့မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးလာတဲ့သိန်းနဲ့ချီတဲ့ Ranger ဒုက္ခသည်တွေနေရမပြတ်နိုင်သေးချိန်မှာဒီ Ranger ဆိုတဲ့သုံးနှုန်းကတော့မြန်မာအစိုးရကတရားဝင်လက်ခံခြင်းမရှိပါဘူးခင်ဗျာ
ကိုဝင်းမင်းတင်ပြခဲ့တာပါခင်ဗျာအခုတော့နိုင်ငံတကာသတင်းလွှာတဖို့ကိုတင်ပြခြင်းပါတယ်လွန်ခဲ့တဲ့25နှစ်ကရဝမ်ဒါနိုင်ငံကလူမျိုးတုံးတပ်ဖြတ်မှုကြီးမှာလူ8သိန်းကျော်သေဆုံးခဲ့ရတယ်လို့ခန့်မှန်းကြပြီးအများစုက 2C လူမျိုးစုတွေဖြစ်ပါတယ်အခုချိန်မှာတော့ရဝမ်ဒါနိုင်ငံဟာအပြည့်စည်တွေကြားကနေတဖြည်းဖြည်းပြန်လည်ကောင်းမွန်လာပြီးကမ္ဘာ့ဘဏ်ရဲ့စည်းရင်းတွေအရ2003ခုနှစ်ကတည်းကစီးပွားရေး GDP ပြန်ကောင်းလာရမှာတစ်နှစ်ကို600%နှုန်းကနေ800%နှုန်းအထိတိုးတက်နေပါတယ်လွှတ်တော်ထဲမှာလည်းအမျိုးသမီးလွှတ်တော်အမှ600%နှုန်းကျော်ရှိနေပြီးကမ္ဘာမှာအများဆုံးလည်းဖြစ်ပါတယ်မာရီယာမာဒိုင်ယာလိုပြောပြတဲ့သတင်းကိုကိုငိမ့်ညာကတင်ပြမှာပါ
ရဝမ်ဒါနိုင်ငံကဟူတူသမရာယူဗန်နယ်ဟာဘရီယာမာနာနဲ့ဘရွန်ဒီသမရာတို့အတူလိုက်ပါလာတဲ့လေယာဉ်ပြန်1994ခုနှစ်ဧပြီလ6ရက်နေ့မှာအပြစ်ချခံလိုက်ရပြီးတဲ့နောက်စဖြစ်ခဲ့တာပါကိုလိုရာဒိုပြည်နယ်ဒန်ဗာတက္ကသိုလ်ကနိုင်ငံတကာလေးလာရေးပေါမောက်ခမယ်ရီဘယ်ရီကအခုလိုရှင်းပြပါဗျာ
There was a lot of confusion and of course a scramble for power within his
အဲ့နောက်ရှုပ်ထွေးမှုတွေအများကြီးဖြစ်ခဲ့ပါတယ်သူ့အစိုးရအတွင်းမှာအာဏာလုပယ်ဖြစ်ခဲ့ပါတယ်အဲ့နောက်တော့ပြစ်မှတ်ထားခံရသူတွေမှာသူချီအရက်သားတွေပါဝင်လာပြီးတော့ရန်သူတွေလိုသတ်မှတ်ခံရတာပါရက်ဆက်ကြမ်းကြုတ်မှုကကန့်ကွက်အောင်ပါပဲ3လအတွင်းမှာရဝမ်ဒါအရက်သား8သိန်းကျော်အသက်ခံရပြီးတော့အများစုကသူချီတွေပါ
လူမျိုးတုံးတပ်ဖြတ်မှုကြီးဖြစ်ခဲ့ပြီးတဲ့နောက်ရဝမ်ဒါမျိုးချစ်တပ်ဦးကပေါ်ကဂမ်မီကခေါင်းဆောင်အဖြစ်ပေါ်ထွက်လာခဲ့ပြီးတော့ပထမတော့သူကပက်စတာဗီဇီမန်ဂူးရဲ့ဒုသမရအဖြစ်နောက်တော့တိုင်းပြည်ရဲ့သမရဖြစ်လာတာပါ25နှစ်ကြာပြီးတဲ့နောက်မှာပြည်သူတွေဟာဖြစ်ပျက်ခဲ့တာတွေနဲ့ပတ်သက်ပြီးရုန်းကန်နေရဆဲပါလူမျိုးတုံးတပ်ဖြတ်မှုကြီးဖြစ်တုန်းကနန်ဒီနာတီယာဂါက3နှစ်ပဲရှိပါသေးတယ်ရဝမ်ဒါနိုင်ငံကအာခီလာအင်စတီကျူအမျိုးသမီးတက္ကသိုလ်ကဘွဲ့ရတဦးပ
ါof people that their parents are in prison we have a traditional people
ကျမတို့မျိုးဆက်ရဲ့မိဘတွေကထောင်ထဲရောက်နေတဲ့သူတွေရှိသလိုကျမလူမျိုးမိဘမရှိရတဲ့သူတွေလည်းရှိပါတယ်ထိတ်လန့်မှုတွေပြန်လည်ကုစားမှုတွေလုပ်နေရပါတယ်ဒါကဖြစ်စဉ်တစ်ခုဖြစ်ပြီးတော့အခုချိန်မှာကောင်းကောင်းမွန်မွန်ရှိနေပါပြီ
အဲ့ဒီတည်းကကောင်းတာတစ်ခုကတော့အမျိုးသမီးတွေအများကြီးလွတ်တော်အမတ်ဖြစ်လာတာပါ
ကျမတို့လူအတိုင်းဝိုင်းကအမျိုးသားကြီးစိုးတဲ့အတိုင်းဝိုင်းဖြစ်ပြီးတော့ဒီအမျိုးသမီးတွေစံချိန်ချိုးပြတာဟာလေးစားအားကျဖို့ကောင်းပါတယ်အမျိုးသမီးငယ်တယောက်အနေနဲ့သူတို့လှုပ်ထားတာထက်ပိုလှုပ်လာနိုင်ပါပြီဘာလို့လဲဆိုတော့သူတို့ကကြုံခဲ့ရတဲ့အခက်အခဲတွေကျမတို့လက်ထက်မှာမရှိတော့ပါဘူ
းရဝမ်ဒါလူမျိုးတုံးတပ်ဖြတ်မှုကြီးမှာအမျိုးသားအများစုအသက်ခံလိုက်ရတာဟာအမျိုးသမီးတွေအတွက်တကားဖွင့်ပေးလိုက်တယ်လို့ဖြစ်သွားတာကကန်တရားရဲ့လှည့်ပြားမှုပါအမျိုးသမီး80ရာခိုင်နှုန်းလောက်အသက်ရှင်ကျန်ရစ်ခဲ့ပြီးလွတ်တော်အမတ်အပါအဝင်အမျိုးသမီးတွေလှုပ်လှိမ့်မရှိတဲ့အလုပ်တွေကိုလှုပ်လာနိုင်ပါတယ်လွတ်တော်နေရာ60ရာခိုင်နှုန်းကျော်ကိုအမျိုးသမီးတွေကရယူထားနိုင်တဲ့အတွက်မူဝါဒတွေချမှတ်တဲ့နေရာမှာအပြောင်းအလဲတွေဖြစ်လာပါတယ်လို့ ပမောခဘယ်ရီကပြောပါတယ
် Perhaps the most notable one was a
ကျူးကျကြသိတာရဲ့ကိစ္စကတော့လိင်အခြေပြုအကြမ်းဖက်မှုနဲ့ဆိုင်တဲ့ဥပဒေကြမ်းမျိုးဖြစ်ပါတယ်မျိုးသမီးတွေဥဆောင်ရေးသားတဲ့ဥပဒေဖြစ်တဲ့အတွက်ရဝန္ဒာနိုင်ငံဟာကမ္ဘာပေါ်မှာရှေ့ပြေးတီချွင်ဆန်းသစ်တဲ့ဥပဒေရှိတဲ့နိုင်ငံဖြစ်လာနေပြီးတော့လိင်အခြေပြုအကြမ်းဖက်ကိစ္စတွေအတွက်ဘယ်လိုတုံ့ပြန်ကာကွယ်ကြမလဲဆိုတာကိုပါအဖွဲ့ကြီးတွေနဲ့လှုပ်ဆောင်လာနိုင်ပါပြီ
ဒါပေမဲ့အမျိုးသမီးတွေအနေနဲ့အများကြီးလှုပ်ဆောင်ရအောင်မယ်လို့ရဝန္ဒာနဲ့ဘော့စနီးယားဟာဇီဂိုဗေးနီးယားဒေသကအမျိုးသမီးတွေနဲ့အကြမ်းဖက်မှုအကြောင်းစာအုပ်ရေးသားခဲ့သူဘယ်ရီကပြောပါတယ်
There hasn't been a
in our unit in twin session ရေးတွေမှာအမျိုးသားကြီးစိုးတဲ့ခြေနေကတော့အပြောင်းလဲမဖြစ်သေးပါဘူးနိုင်ငံရေးအာဏာကိုအသုံးချတဲ့နေရာမှာလည်းအခြေခံကြကြအပြောင်းလဲမလုပ်နိုင်သေးပါဘူးထုံးစံအရရဝန္ဒာနိုင်ငံမှာအာဏာကိုအုပ်ချုပ်ရေးပိုင်းကဆက်လက်ကိုင်းဆွဲထားတော့မှာပဲ
အမျိုးသမီးလွှတ်တော်အမတ်တွေလုံပိုင်ခွင့်ပိုရလာတဲ့ရဝန္ဒာနိုင်ငံဟာအများကြီးတိုးတက်ကောင်းမွန်လာပေမဲ့နိုင်ငံရေးအရသဘောမတူသူတွေကိုနှိပ်ကွပ်ပြီးအမျိုးသမီးအတိုက်ခံခေါင်းဆောင်တွေဖြစ်တဲ့ Victoria Ingabire နဲ့ဒိုင်ယန်ရဝီကာရာတို့ကိုလက်တလောထောင်သွင်းအကျဉ်းချထားတဲ့အတွက်စိုးရိမ်မိတယ်လို့ဗမောက်ခဘယ်ရီကပြောပါတယ်ခင်ဗျာ
ရဝန္ဒာ25နှစ်မြောက်လူမျိုးတုံးတပ်ဖြတ်မှုနဲ့ပတ်သက်လို့ကိုညင်းညံပြောပြသွားတာပါအခုတော့လူကုန်ကူးမှုနဲ့ပတ်သက်တဲ့သတင်းကိုလည်းပြောပြခြင်းပါတယ်မြန်မာနိုင်ငံသားတွေကိုမလေးရှားနေဆက်သွားပို့မဲ့လူကုန်ကူးလာတဲ့ကားတစ်စင်းကိုထိုင်းနိုင်ငံတောင်ပိုင်းဆုံကလာခရိုင်မှာထိုင်းအာဏာပိုင်တွေကဖမ်းမိခဲ့ပါတယ်ကားပေါ်မှာမြန်မာနိုင်ငံသား15ဦးပါပြီး AP 3ရက်နေ့ကဖမ်းမိခဲ့တာပါနောက်ဆက်တွဲဖော်ထုတ်ချက်တွေအရနောက်ထပ်လူကုန်ကူးခံရသူ9ဦးကိုလည်းရှာဖွေတွေ့ခဲ့ပါတယ်ထိုင်းချီဆိုင် VOA သတင်းတော့မအေးမှာတင်ပြမှာပ
ါထိုင်းနဲ့မလေးရှားနိုင်ငံနယ်စပ်ဆုံခလာခရိုင်ဘန်ကလန်မြို့နယ်ထဲမှာမြန်မာနိုင်ငံသား15ဦးကိုတဦးနဲ့တဦးထပ်ပြီးကားတစ်စီးပေါ်မှာတင်ဆောင်လာတဲ့လူကုန်ကူးသမားတွေရဲ့နောက်ကိုထိုင်းရဲတပ်ဖွဲ့ကလိုက်လံဖမ်းဆီးရမှာကားကိုရက်မပေးဘဲမောက်ပြေးခဲ့ကြပါတယ်။ဒါပေမဲ့ကားဘင်းကပေါက်ပြီးကားတာယာတွေဆုတ်ဖြတ်သွားတဲ့အချိန်ကျမှကားကိုဖမ်းမိခဲ့ပါတယ်။သူတို့ကိုဖမ်းဆီးခဲ့တဲ့လူကုန်ကူးမှုတိုက်ဖြတ်ရေးရဲအရာရှိမစ္စတာဆူချက်ထီရဆဝတ်ကအခုလိုပြောသွားပါတယ
်။哦ဘယ်နေလဲครับ
။ဒီနေလဲ။ဒီမှာကမင်းတို့မင်းတို
့ဟုတ်လားခါ
။
ဒီမှာလဲဒီမှာဒီနေ့ဟာလောက်မှာကခဏခဏဖာလောက်မှာနော်။နော်နော်ဒီစက်ကျင်းတော့လောက်သားလူကနော်။
အခုလိုမျိုးရဲဖမ်းမခံရအောင်မောင်းပြေးတာဟာကားပေါ်မှာလိုက်ပါလာသူတွေအတွက်အလွန်အန္တရာယ်ကြီးမားပါတယ်။တရခန်ကားမောင်းသူဟာကားဘိန်းပေါက်တဲ့အတွက်မောင်းမရတော့မှအဖမ်းခံခဲ့တာပါဆိုပြီးပြောသွားပါတယ်။ခုံးဝင်လာကြတဲ့မြန်မာနိုင်ငံသားတွေကိုကားရဲ့နောက်ခန်းမှာတဦးကိုတဦးထပ်ပြီးအိတ်ခိုင်းထားသလိုကားရှေ့ခန်းမှာလည်းအပြည့်အကျက်တင်ဆောင်လာတာပါ။ကားမောင်းသူထိုင်းနိုင်ငံသားနွိုင်းဝါရီကိုဖမ်းဆီးစစ်ဆေးချက်အရမြန်မာနိုင်ငံသားတွေကိုချွန်ဖုံးခရိုင်ကနေတင်ဆောင်လာပြီးမလေးနယ်ဆက်နာရာတီဝခရိုင်ကိုပို့ပေးရမှာဖြစ်တဲ့အကြောင်းလူကုန်ကူးသူတွေပေးထားတဲ့လိပ်စာအတိုင်းမောင်းပို့ပေးရမှာဖြစ်တယ်ဆိုပြီးဝန်ခံထွက်ဆိုသွားပါတယ်။ဘင်္ဂလန်ရဲစခန်းမှူးမစ္စတာယူဆဝတ်ကလည်းသတင်းတော့တွေကိုပြောဆိုသွားရမှာလူကုန်ကူးခံရတဲ့သူတွေကိုအခုလိုတင်ပြီးခုလိုမောင်းပြေးတာဟာအလွန်အန္တရာယ်ကြီးမားတဲ့အကြောင်းကံကောင်းလို့တိတ်မောက်မသွားတဲ့အကြောင်းနဲ့မောင်းပြေးတဲ့အချိန်နဲ့ကားကတိမ်းမောက်သွားခဲ့မယ်ဆိုရင်ကားပေါ်မှာပါလာတဲ့သူတွေအားလုံးအသက်အန္တရာယ်စိုးရိမ်စရာရှိပါတယ်ဆိုပြီးပြောဆိုသွားပါတယ်ဒီအမှုကိုစစ်သေးပြီးတဲ့နောက်ဆက်တွဲဖော်ထုတ်ချက်အရလူကုန်ကူးသမားတွေပို့ပေးထားတဲ့နောက်ထပ်အမျိုးသမီး၄ဦးပါတဲ့မြန်မာနိုင်ငံသား၉ဦးကိုဟိုက်ရန်ခရိုင်စောက်လုပ်ရေးဝန်အတွင်းမှာပဲဒီကနေ့မနက်ပိုင်းကရှာဖွေတွေ့ရှိခဲ့ပါတယ်ပြီးခဲ့တဲ့နှစ်ကလည်းထိုင်းနိုင်ငံတောင်ပိုင်းမှာလူကုန်ကူးခံရတဲ့မြန်မာတထောင်တဲ့မင်းဟာထိမ့်သိမ့်ခံရတာရှိခဲ့ပြီးဒီနှစ်မှာလည်းအခုလိုဖမ်းဆီးခံရသူ300ထက်မင်းရှိသွားပြီဖြစ်ပါတယ်ရှင
်ဒါတော့ထိုင်းချီဆိုင် VOA သတင်းတော့မအေးမာရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ခင်ဗျာမကြာခင်မှာအပတ်စဉ်ကဏ္ဍတွေကိုတင်ပြတဲ့အခါအမျိုးသမီးကဏ္ဍသိပ္ပံနဲ့ဤပညာစရာနေနဲ့အတူနန်းနယ်ခင်အင်္ဂလိပ်သင်ကန်းစာကိုလည်းလေ့လာကြဖို့ရှိပါတယ်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှาศင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်းပါခင်ဗျာ။မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ VOA American အတန်ရဲ့စနေနေ့မနက်ခင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းနူမီတာ30 40 48အပြင်ဖိုင်လက်မီတာ190ကပါတိုးချက်ထုတ်လွှင့်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ကမ္ဘာမီဒီယာတွေကမြန်မာပြည်မနက်ခင်းအင်္ဂလိပ်သင်ကန်းစာနဲ့အတူအမျိုးသမီးခန္ဓာကိုနားဆင်ရမှာဖြစ်တယ်လို့သိပ္ပံနဲ့နည်းပညာအစီအစဉ်တင်ဆက်တဲ့အခါမှာတော့
ကျွန်တော်တို့ကတော့မြေပြာပြေခန္ဓာအဲ့ဒီအခန်းမတိုင်ရင်မှာရာဇိအကျိုးဆိုပြီးတော့ကျမတို့က science fair ကိုလုပ်လာတာ3နှစ်ရှိပြီရှင်အဲ့ဒီ science fair မှာပြိုင်တဲ့ major ပေါင်းစုံရဲ့ဒီ project တွေအကုန်လုံးထဲမှာအခုဒီ lesson နဲ့တောင်မှာ
အကြာခင်မှာအသေးဆုံးကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာအခုတော့သတင်းပေးပို့ချက်တစ်ပုဒ်ကိုတင်ပြခြင်းပါတယ်မဟာသကြံကာလနီးလာချိန်ထိုင်းမြန်မာနယ်စပ်ချင်းရိုင်ခရိုင်တွင်းမှာမှုရစီကိုင်း3ဘွက်ကိုလက်ရှိကာလပေါက်စေးဘတ်ငွေတန်း 1200 ကျော်တန်ဖိုးရှိတဲ့ဝါတောင်ပိုင်းထုတ်စိတ်ကြွဆေးပြားတွေနဲ့အတူဖမ်းဆီးနိုင်ခဲ့ကြောင်းထိုင်းရဲကျုပ်ကသတင်းထုတ်ပြန်ပါတယ် VOA သတင်းတော့မအေးမာကတင်ပြမှာပ
ါမဟာတကြံကာလနီးကပ်လာတဲ့အချိန်မှာထိုင်းနိုင်ငံအတွင်းပိုင်းကိုဇက်တိုက်ဝင်ရောက်လာနေတဲ့မူရစေးဝါးတွေကိုစံချိန်တင်ဖမ်းဆီးနိုင်ခဲ့ပြီးအဓိကမူရခိုင်းဝင်တွေကိုလည်းအရေးယူနိုင်ခဲ့ကြောင်းထိုင်းနိုင်ငံမြောက်ပိုင်းချင်းမိုင်ခရိုင်ရဲဌာနချုပ်မှာဧပြီလ5ရက်နေ့မှာပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲအတွင်းမူရနေနေရဒုတိယရဲချုပ်ချလန်ကီရဲ့စီဝရခန်ကအခုလိုပြောဆိုသွားပါတယ
်ဖွန်ကန်ပြည်ပတ်ကန်တပ်ဖွဲ့ဝန်ထမ်းจังหวัดเชียงรายတို့ကတောက်ခါနေဝန်ကြီးနဲ့စစ်တပ
်ထိုင်းမြန်မာနယ်စပ်ချင်းမိုင်ခရိုင်ကနေဝင်ရောက်လာတဲ့မူရခိုင်းဝင်အုပ်စု3စုကိုဖမ်းဆီးခဲ့ရမှာစိတ်ကြွဆေးပြားပေါင်းတန်း20ကျော်ကိုဧပြီလ4ရက်နေ့မှာဖမ်းမိခဲ့ပါတယ်ဧပြီလ4ရက်နေ့ကချင်းရိုင်ခရိုင်ဝင်းပါပေါ့မြို့နယ်အတွင်းအဖြူရောင်ပစ်ကက်ကားပေါ်မှာတင်ဆောင်မောင်းနှင်လာတဲ့စိတ်ကြွစည်းပြား6သန်း8သိန်းကျော်နဲ့တရခန်5ဦးကိုစတင်ဖမ်းမိခဲ့တာဖြစ်ကြောင်းဒုတိယတုံးအနေနဲ့အမျိုးသမီး3ဦးအမျိုးသား3ဦးဟာကား3စီးနဲ့မဲဆိုင်မြို့အတွင်းကတဲခိုခန်းတစ်ခုအရောက်မှာရဲတပ်ဖွဲ့ကတရင်အရပိတ်ဆို့ရှာဖွေဖမ်းဆီးခဲ့ရမှာတရခန်6ဦးနဲ့အတူစိတ်ကြွစည်းပြား2သန်း5သိန်းကိုထပ်မံဖမ်းဆီးနိုင်ခဲ့တယ်လို့ဆိုပါတယ်။တနေ့တည်းမှာပဲချင်းရိုင်ခရိုင်ဘန်းတူရဲစခန်းကအနက်ရောင်ကားတစ်စီးနဲ့အတူစိတ်ကြွစည်းပြား6သန်း4သိန်းကိုဖမ်းဆီးနိုင်ခဲ့တယ်ဆိုပြီးသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။အခုရပိုင်းအတွင်းအလုံးရင်းနဲ့ဝင်ရောက်လာနေတဲ့ WY စိတ်ကြွစည်းပြားတွေဟာမြန်မာနိုင်ငံဝတောင်ပိုင်းကနေလာနေပြီးထိုင်းမြောက်ပိုင်းတောလန်းတွေကနေအထံသမားတွေကိုငှားပြီးထိုင်းနယ်ဇက်တိတယ်လာပြီးမှထိုင်းနိုင်ငံအတွင်းပိုင်းကိုဖြန့်ကျင်နေကြတာဖြစ်တယ်လို့ဆိုပါတယ်ရဲချုပ်ကတော့အခုလိုစိတ်ကြွဈေးတွေသာမကအထက်ခိုင်းဝင်တွေကိုပါဖမ်းဆီးနိုင်ခဲ့တာကြောင့်နေဆက်ဒေသကဝင်ရောက်လာနေတဲ့စိတ်ကြွဈေးတွေရော့ကျလာမှဖြစ်တယ်လို့လည်းသတင်းစာရှင်းလင်းပွဲမှာပြောဆိုသွားခဲ့ပါတယ်ရှင
်ဒါတော့ထိုင်းခြေဆိုင် VOA သတင်းတောက်မအေးမှဖြစ်ပါတယ်အခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာသတင်းဆောင်မကိုမူရင်းအာပေါ်မပြတ်မတ်အင်ဂျင်နိုင်ကပြောပြမှာပါ
ဒီကနေ့မနေ့အတွက်ကောက်နှုတ်တင်ပြချင်တာကတော့မြစ်ဆုံဆဲဟာအချုပ်အချာအာဏာနဲ့ပတ်သက်တဲ့ကိစ္စတစ်ခုဖြစ်တယ်ဆိုတဲ့ခေါင်းစဉ်နဲ့အေယာဝတီသတင်းမဂ္ဂဇင်းအွန်လိုင်းမှာအောင်စော်ရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်မကြခင်တွားရောက်မဲ့တရုတ်ခီးစင်မတိုင်ခင်မှာပဲအငင်းပွားပွဲမြစ်ဆုံဆဲကိစ္စအများပြည်သူစန့်ကျင်မှုအရှိန်အဟုန်မြင့်မားနေတယ်လို့အစအချီရေးထားပါတယ်။တရုတ်နိုင်ငံဘေကျင်းမြို့တော်မှာဒီလာနှောင်းပိုက်မှာကျင်းပမယ် BRI ခေတ်သစ်ပိုလန်မှစီမံကိန်းဒုတိယအကြိမ်မြောက်နိုင်ငံတကာညီလာခံကိုဒေါင်ဆန်းစုကြည်တက်ရောက်ဖို့ရှိပြီးတရုတ်သမ္မတရှီကျင်းဖင်နဲ့လည်းတွေ့ဆုံဆွေးနွေးမှာဖြစ်ပါတယ်။တရုတ်ကအဆိုပြုထားတဲ့မြေဆုံဆဲစီမံကိန်းကိုစန့်ကျင်တဲ့အထင်ရှားဆုံးနောက်ဆုံးလူထုလှုပ်ရှားမှုကတော့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးနဲ့ပတ်သက်လို့ထင်ရှားတဲ့ပုံကိုယ်တွေ၊စာရေးဆရာတွေ၊အရက်ဖက်အခြေပြုအဖွဲ့အစည်းခေါင်းဆောင်တွေစုပေါင်းပြီးမြေဆုံဆဲထာဝရဖြတ်သိမ်းရေးအမျိုးသားရေးကော်မတီတရက်ဖွဲ့စည်းခဲ့တာဖြစ်ပါတယ်။တကယ်လို့များမြစ်ဆုံဆဲစီမံကိန်းပြန်ဆမယ်ဆိုရင်ဒီထက်မကစန့်ကျင်လှုပ်ရှားမှုတွေရှိလာနိုင်မယ်လို့လည်းအစိုးရကဒီကော်မတီကသတိပေးထားပါဗျ။ဒေါ်ဆန်းစုကြည်ရဲ့တရုတ်ခီးစဉ်အတွင်းမြစ်ဆုံဆဲကိစ္စဆွေးနွေးဖို့ရှိနိုင်မယ်လို့ခန့်မှန်းထားကြောင်းစောင်းမရှင်ကဆိုပါဗျ။ အလွန်ကြီးမားတဲ့မြေဆုံဆဲစီမံကိန်းကိစ္စဆက်လုပ်ဖို့မရှိကြောင်းဒေါံဆန်းစုကြည်ဘက်ကတရုတ်ကိုတိုက်ရိုက်ပြောဆိုဖို့မြန်မာပြည်သူတွေကလှူလာနေပေမဲ့ဒီဆဲစီမံကိန်းကိစ္စအပေါ်ဒေါံဆန်းစုကြည်ရဲ့ရည်တည်ချက်ကဝေဝါးနေတယ်လို့ဆောင်းပါးမှာရေးထားပါတယ်။တကယ်လို့များမြေဆုံဆဲကိုဆက်လက်တည်ဆောက်ဖို့သဘောတူမယ်ဆိုရင်ဒေါံဆန်းစုကြည်ရောသူ့အစိုးရပါနိုင်ငံရေးအရာတေချောင်းကြံစီမှုကြီးတစ်ခုပဲလို့ဆိုပါတယ်။မြန်မာနိုင်ငံမှာတရုတ်ရဲ့ခေတ်သစ်ပိုးလမ်းမှစီမံကိန်းအပေါ်အခြေအတင်ဆွေးနွေးမှုတွေနဲ့တရုတ်ဆန့်ကျင်ရေးစိတ်ဓာတ်တွေကြီးထွားလာနေတယ်လို့လည်းဆောင်းပါးမှာရေးထားပါတယ်။ကချင်ပြည်နယ်မှာရှိတဲ့မြစ်ဆုံဆဲစီမံကိန်းဟာတရုတ်ရဲ့ BRI စီမံကိန်းတွေကအစိတ်ပိုင်းတစ်ခုဖြစ်တယ်ဆိုတာတရုတ်အာဏာပိုင်တွေကအခုတော့ထုတ်ဖော်ပြောဆိုခဲ့ကြပြီးဒီစီမံကိန်းကိုလက်ခံဖို့မြန်မာကိုတရုတ်ဆိုးရရဲ့ဖိအားပေးမှုဟာမကြသေးခင်ကပြန်ပြီးမြင့်တက်လာတာပါ။ဒီလိုဖိအားပေးလာတဲ့အပေါ်မှာဒေသခံကချင်တိုင်းရင်းသားတွေသာမကမြန်မာနိုင်ငံတဝန်းလုံးအမျက်ဒေါသထွက်ခဲ့ကြပြီမြန်မာအစိုးရထိပ်ပိုင်းခေါင်းဆောင်တွေဘက်ကတော့တရုတ်ရဲ့စိတ်ပြက်ညှိုးညင်းမှုကိုမလိုလားတဲ့အတွက်ဒီစီမံကိန်းကိစ္စပွင့်ပွင့်လင်းလင်းထုတ်ဖော်ပြောဆိုတာမျိုးမလုပ်ခဲ့ကြပါဘူး။ကချင်လက်နက်ကိုင်တပ်ဖွဲ့ရဲ့နိုင်ငံရေးအဖွဲ့ဖြစ်တဲ့ KIO ခေါင်းဆောင်ဗိုလ်ချုပ်ဂွမ်မော်ကတော့မြစ်ဆုံဆဲကိစ္စအစိုးရအနေနဲ့အဖြေရှာဖို့လိုအပ်နေပြီးသူတို့အဖွဲ့အစည်းအနေနဲ့အများပြည်သူရဲ့ဆန္ဒအတိုင်းရှိနေကြောင်းသတင်းမီဒီယာကိုပြောကြားခဲ့တယ်လို့ဆောင်းပါးမှာရေးထားပါတယ်။2006ခုနှစ်ကဗိုလ်ချုပ်မှူးကြီးတန်းရွှေစစ်အစိုးရလက်ထက်မြစ်ဆုံဆဲစီမံကိန်းလှုပ်ဖို့တရုတ်နဲ့သဘောတူလက်မှတ်ရေးထိုးခဲ့တာဖြစ်ပြီး2017ခုနှစ်မှာဆောက်လက်ဆအဲ့ဒီစီမံကိန်းကိုပြည်သူအများပြင်းပြင်းထန်ထန်ကန့်ကွက်ခဲ့တာကြောင့်ဦးသိန်းစိန်ဦးဆောင်နဲ့အရက်သားတစ်ပိုင်းအစိုးရလက်ထက်မှာရပ်ဆိုင်းခဲ့တာဖြစ်ပါတယ်။ဒီစီမံကိန်းအတွက်အမေရိကန်ဒေါ်လာ 3.6 ဘီလီယံကုန်ကျမှာဖြစ်ပြီး10ရက်အကျယ်အဝန်းဟာစင်ကာပူနိုင်ငံထက်ကြီးမားဖို့ရှိပါတယ်။ဒါကြောင့်လဲမြေဆုံဆဲကိစ္စဟာနိုင်ငံရဲ့အချုပ်အခြာအာဏာနဲ့ပတ်သက်တဲ့ကိစ္စတစ်ခုဖြစ်နေပြီးပြည်သူအများစုဟာဒီဆဲတိဆောက်မှာကိုလက်ခံကြမှာမဟုတ်ဘူးလို့ဆိုပါတယ်။ဒါကြောင့်ဒေါအောင်ဆန်းစုကြည်အပါအဝင်ဘယ်နိုင်ငံရေးသမားမဆိုမြစ်ဆုံဆဲစီမံကိန်းကိုအပေးယူလုပ်ဖို့စ조사မယ်ဆိုရင်ပြည်သူရဲ့အမျက်ဒေါသကိုရင်ဆိုင်ရမှာအသေးချပါပဲလို့ဆောင်းပါးမှာဖော်ပြထားပါတယ်ရှင
်။တော်ရရှင်များရှင်အဂတိလိုက်စားမှုပြဿနာကိုအစိုးရကကင်တွယ်ဖြေရှင်းနေတဲ့နေရာမှာအစိုးရတာဝန်ရှိသူတွေကဖမ်းဆီးအရေးယူနေတာတွေတွေ့နေရပါတယ်။ဒါပေမဲ့လည်းဖော်ထုတ်အရေးယူဖို့ကြံနေသေးတဲ့အကျင့်ပြချစားမှုတွေကလည်းရှိနေသေးပါပဲ။အကျင့်ပြချစားမှုတွေဟာဘယ်နေရာတွေမှာဘသူတွေကဘလို့ပုံစံမျိုးတွေနဲ့ကျူးလွန်နေကြတာပါလဲ။ကျူးလွန်သူတွေကိုဘလို့ဖော်ထုတ်အရေးယူနိုင်မလဲဆိုတာတွေကိုတော့ VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့တယ်လီဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လိုင်းအစီအစဉ်ကနေကြိုဆိုပါရစေ
။ဒီကနေ့စနေည VO ရဲ့တိုက်ရိုက်လိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြပါအောင်ခင်ဗျာ။အခုတော့ American Indian သုံးအင်္ဂလိပ်သင်ခန်းစာကိုဒေါ်လလတန်းကပို့ချမှာပါ။
ဒီနေ့မြို့တွေကျင်ပြမယ့် EDM အသုံးကတော့
Beating a dead horse.
ဆိုတာပဲဖြစ်ပါတယ်။စာလုံးပေါင်းက BEATING beating ကရိုက်တာနှက်တာ ADEAD dead theta HORSE horse ကမြင်းဆိုတော့စကပိုက်တစ်ခုလုံးရဲ့လုံကောက်ဒီပဲကတော့သေနေတဲ့မြင်းကိုရိုက်တဲ့သဘောပါ။ခိုင်းကျင်လို့သေနေတဲ့မြင်းကိုရိုက်နှက်တယ်ဆိုရင်ရိုက်တဲ့လူသားလက်နာမယ်သေးနေတဲ့မြင်းကတော့ပြန်အသက်ရှင်လာမှာမဟုတ်တဲ့သဘောဖြစ်လို့အကျိုးမရှိတဲ့သဘောကိုဆက်လုပ်လို့ရှိရင်ဘာမှကိုယ့်အတွက်ရလတ်မဖြစ်ထွန်းတာကိုဆိုလိုတာဖြစ်ပါတယ်။ကျမတို့မြန်မာမှာလဲချွဲပါဆောင်တီသဲတဲ့ရေသွန်းဆိုတဲ့စကားမျိုးလို့ပေါ့။အကျိုးမရှိမဲ့ဟာမျိုးမျှော်လင့်ချက်ကင်းတဲ့ဟာမျိုးမှာခေါင်းမာပြီးဘာပဲပြောပြောဘာပဲလုပ်လို့ဘသူကပြောပြောတုတ်တုံမှမလှုပ်ပဲအချိန်ကုန်ခံလေကုန်ခံပြီးလုံနေတဲ့အလုပ်မျိုးကိုဆိုလိုတာဖြစ်ပါတယ်။ဒီတော့နဲ့ပတ်သက်လို့ George Group ပြတဲ့ဥမာကိုနားဆင်ကြကြရအောင်
။ You're beating a dead horse by telling him to quit drinking. He'd rather die than stop drinking.
သူကိုရက်ဖြတ်ဖို့ခင်ဗျားပြောနေတာလေကုံယုံပါပဲဗျာ။အချီနီးပါ။သူကအသက်သာအသေးခံသွားမယ် အရက်ဖြတ်မဲ့လူစားမျိုးမဟုတ်ဘူးဗျာလို့အဓိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင်
။ You're beating a dead horse by telling him to quit drinking. He'd rather die than stop drinking.
မျိုးလင်းချက်မရှိဘူးဆိုတာကိုသိရနဲ့လေးကုန်းခံအပင်ပန်းခံပြောနေတယ်လုံနေတယ်ဆိုရင်ဘယ်လိုပြောမလဲ
Beating a dead horse
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
် American idiom သုံးအင်္ဂလိပ်သင်ခန်းစာအပြီးမှာတော့အခုတခါအမျိုးသမီးကန္တာဖြစ်ပါတယ်နယူးဇီလန်ဝန်ကြီးချုပ်နဲ့ပတ်သက်တဲ့အကြောင်းကိုဒလလတန်ကဒီတစ်ပတ်မှာတင်ပြထားတာပါ
The 15th of March will now be forever a day etched in our collective memories. On a quiet Friday,
Mana Sanga ye ni ha chima ru ye atwe ni de ma mi mya de ni ti ni phit ma ba. Ba da yi ko gwe de e jan ne nya go a chan phet tama tu atma win yauk pi lu paung 50 chu go tat khe da phit ba de lu pyo twa du ga do New Zealand naing gan shi Christchurch myo bli chaung na chaung ma a chan phet tama tu မောင်းပြန်တနတ်နဲ့ပြစ်တက်ခဲ့လို့လူပေါင်းနေဆုံး50တိဆုံးကတခြားလူပေါင်းများစွာဒဏ်ရာရရှိခဲ့တဲ့အတွက်ကဘာတမန်ကခေါင်းဆောင်တွေနဲ့အဖွဲ့အစည်းတွေပြင်းပြင်းထန်ထန်ဝေဖန်ရှုတ်ချခဲ့တဲ့ဖြစ်ရနဲ့ပတ်သက်လို့နယူးဇီလန်ဝန်ကြီးချုပ်ဂျက်ဆင်ဒါအာဒင်းကသတင်းစာရှင်းလင်းပွဲမှာအခုလိုပြောခဲ့တာပါ Pacific ပင်လယ်ပြင်ရှိလူဦးရေ5သန်းရှိတဲ့နယူးဇီလန်ကျွန်းမှာအဓိကဥရောပသား54ရာခိုင်နှုန်း Maori တိုင်းရင်းသား15ရာခိုင်နှုန်းအာရှသား7ရာခိုင်နှုန်းပစိဖစ်ကျွန်းသား9ရာခိုင်နှုန်းအာဖရိကအရှေ့လယ်ပိုင်းနဲ့တခြားအခြေချသူတွေ3ရာခိုင်နှုန်းစသဖြင့်နေထိုင်တာဖြစ်ပါတယ်။ဒါကြောင့်အခုမတူကွဲပြားမှုနေထိုင်တဲ့နိုင်ငံကြီးမှာအခုလိုဖြစ်ရနေပတ်သက်လို့ဝန်ကြီးချုပ်အာဒင်က
We are a proud nation of more than 200 ethnicities, 160 languages.
ဘူယူဝေယာချမလူနိုင်ငံမှာတိုင်းရင်းလူမျိုးပေါင်း200ကျော်ရှိပြီးဘာသာစကား160ရှိပါတယ်။ချမလူရဲ့ခုလိုမတူကွဲပြားမှုတွေကြောင့်မျှဝေခံစားတာကတော့လူစံတန်ဘူးတွေပါပဲ။ချမလူခုလောလောဆယ်မှာဦးစားပေးကတော့ချမလူရဲ့ကိုချင်းစာနာမှုစိတ်တတ်ပါပဲ။ဒီအကြံဖက်မှုဒဏ်ကိုခံခဲ့ရသူတွေကိုချမလူအားလုံးနှစ်သိမ့်အားပေးပါတယ်။ဒုတိယကတော့ဒီအချမ်းဖက်လူရကိုကျွလွန်ခဲ့ကြသူတွေရဲ့စိတ်ဓာတ်ကိုအပြင်းထန်ဆုံးကျမတို့ရှုတ်ချမှုပါပဲကျမတို့နိုင်ငံမှာရွေးပြီးဒီဖြစ်ရကိုလုခဲ့ပြီးမြေကျမတို့ကတော့ဒါကိုလုံးဝပြစ်တင်ရှုတ်ချပါတယ်လို့ဝန်ကြီးချုပ်အာဒင်ကပြောသွားခဲ့တာပါဒါအပြင်အသက်28နှစ်ရွယ်အချမ်းဖက်သမားဘရန်တန်တာရန်နဲ့ပတ်သက်ပြီးတော့လေသူက
He sought many things from his act of terror but one was notoriety.
ဒီလူကအကျံဖက်လူရကျူးလွန်ရမှာရီမှန်းချက်တွေအများကြီးရှိပါတယ်။တခုကတော့နာမည်ကြီးဖို့ပါပဲ။ဒါကြောင့်ကျမတို့ကတော့သူ့နာမည်ကိုဘယ်တော့မှထည့်မပြောပါဘူး။သူကအကျံဖက်သမားဖြစ်တဲ့ရာဇဝတ်မှုကျူးလွန်သူဖြစ်တဲ့အစွန်းရောက်သမားဖြစ်ပါတယ်။သူ့အကြောင်းကျမပြောရင်တော့သူ့နာမည်ကိုကျမဘယ်တော့မှထည့်မပြောနိုင်ပါဘူးလို့ဝန်ကြီးချုပ်ဂျက်ဆန်ဒါအာဒင်ကပြောသွားခဲ့တာပါ။ဝန်ကြီးချုပ်ဂျက်ဆန်ဒါအာဒင်ဟာသူနိုင်ငံမှာခုလိုကြည်ကွဲပွေရာဖြစ်ရကူထိထိရောက်ရောက်ကင်တွဲဖြစ်ရှင်းနိုင်ခဲ့လို့ကဘာကအားကျခဲ့သူတူလည်းဖြစ်ပါတယ်။သူနိုင်ငံမှာဗလီတတ်မှုမှာအသုံးပြုခဲ့တဲ့ဒီမောင်းပြတနာဝေယူမှုတားမြစ်တဲ့ဥပဒေကိုလည်းနယူးဇီလန်လွှတ်တော်အနေနဲ့မကြာမီကအတည်ပြုခဲ့ပြီးခုလာမယ့်ဧပြီလ12ရက်နေ့မှာဒီဥပဒေဟာစတင်အာဏာသက်ရောက်တော့မှာဖြစ်ပါတယ်။ခုလိုအကြမ်းဖက်မှုကိုကင်တွဲရာမှာထိထိရောက်ရောက်ရှိပြီးသူနိုင်ငံသားတွေရဲ့ဝန်ထဲချေကွဲမှုကိုကူစားပေးနိုင်ခဲ့တဲ့အတွက်ဝင်ကြီးချုပ်အာဒင်ကိုနိုင်ငံတကာကချီးကျူးခဲ့ရမှာတိဘက်ဖုန်တော်ကြီးဒလိုင်လာမာလည်းပါဝင်ပါတယ်ဖုန်တော်ကြီးဒလိုင်လာမာကဝင်ကြီးချုပ်အာဒင်ဟာပြဿနာကိုအကြမ်းမဖက်ပဲအေးအေးဆေးဆေးတည်တည်ငြိမ်ငြိမ်နဲ့မေတ္တာစေတနာထားပြီးလူအများကိုလေးစားမှုနဲ့ကြိုးစားတုံ့ပြန်ခဲ့တဲ့အတွက်နယူးဇီလန်ဝင်ကြီးချုပ်ကိုသူ့အနေနဲ့တိတ်ဂုဏ်ယူအားကျပြီးလူတိုင်းအနေနဲ့ဆန္ဒမူနာဖြစ်ထားတဲ့လို့ဖုန်တော်ကြီးဒလိုင်လာမာကသတင်းတောက်တွေကိုပြောခဲ့ပါတယ်။ဂျက်ဆဒါအာဒန်ဝင်ကြီးချုပ်ဖြစ်လာခဲ့ပြီးပထမဦးဆုံးချိန်ဖြစ်မနစ်ကကုလသမဂ္ဂထွေထွေညီလာခံကြီးမှမိကွန်းပြောကြားခဲ့ရမှာနယူးဇီလန်ရဲ့အခြေခံမူဝါဒဟာ အချင်းနာတရားပေါ်အခြေခံတယ်လို့အခုလိုပြောခဲ့ပါတယ
် If I could distill it down into one concept that we are pursuing in New Zealand it is simple and it is this kindness
New Zealand မှာကျမတို့လိုက်နာကျင့်သုံးနေတဲ့အတွေးခေါ်ကိုရှင်းရှင်းပဲချပြရမယ်ဆိုရင်အချင်းနာတရားပဲဖြစ်ပါတယ်လို့ဝန်ကြီးချုပ်ကပြောသွားတာဖြစ်ပါတယ်ဒါပြင် New Zealand အနေနဲ့နိုင်ငံတကာမှာလိုက်နာဆောင်ရွက်ရမယ့်တာဝန်ဝတ္တရားတွေကိုလည်းအပြည့်အဝအကောင့်ထဲပေါ်သွားမှာဖြစ်တယ်လို့သူကအခုလိုချပြခဲ့ပါတယ
် New Zealand remains committed to continue to do our part to building and sustaining international
ငင်းကြင်းနဲ့လုံခြုံရေးတည်ဆောက်ရမှာ New Zealand နဲ့လိုက်နာရမယ့်တာဝန်ဝတ္တရားတွေကိုတန်တိတ်ထန်ခိုင်မာစွာလှုပ်ဆောင်သွားမှာပါဒါအပြင်နိုင်ငံတကာစံထားချက်တွေပေါ်ခြေခံပြီးပွင့်လင်းမြင်သာတဲ့အပြင်အုပ်စုအလုံးတို့ပါဝင်ပြီးတရားဥပဒေစိုးမိုးရေးကိုထောက်ခံအားပေးကာကွယ်ဆောက်ရှောက်သွားမှာပါ။ကျမတို့ကလက်တွေ့ကြကြလှုပ်ဆောင်မယ်၊ကိုချင်းစာနာမှုရှိမယ်၊တတိရှိမယ်၊ကျင်နာတရားအပြည့်အဝနဲ့လေလှုပ်ဆောင်သွားမှာဖြစ်ပါတယ်လို့ Jessica Arden ကသူ့နိုင်ငံရဲ့မူဝါဒကိုကုလသမဂ္ဂမှာခုလိုချပြသွားတာပါ။1980ဇူလိုင်လ26ရက်နေ့မွေးနေ့ရှင်နယူးဇီလန်ဇာတိသူ Jessica Arden ဟာ2000တခုကဝါကိုက်ဒိုတက္ကသိုလ်ကနေဘွေရခဲ့ပြီးထိုစဉ်ဝန်ကြီးချုပ်ဟယ်လန်ကလပ်ရဲ့ယုံမှာသူဟာသူတည်တည်ဖြစ်ဆောင်ရွက်ခဲ့တာဖြစ်ပါတယ်။နောက်ပိုင်းမှာဗြိတိန်ကိုသွားရောက်ပြီးထိုစဉ်ဗြိတိရှ်ဝန်ကြီးချုပ်တိုနီဘလဲရဲ့ယုံမှာ policy အကြံပေးဖြစ်လေထမ်းဆောင်ခဲ့ပါတယ်။2008ခုမှာတော့သူဟာနိုင်ငံတကာဆိုရှယ်လီလူငယ်တမကမှာဥက္ကဋ္ဌဖြစ်လာပြီးအဲ့ဒီနှစ်မှာပဲသူဟာလွှတ်တော်အမတ်ဖြစ်ရွေးချယ်ခံခဲ့ရပါတယ်။ဒါအပြင်2019 February 25ရက်နေ့မှာကြားဖြတ်ရွေးကောက်ပွဲကျင်းပရမှာတော့ Mount Albert မဲဆန္ဒနယ်မြေကနေရွေးချယ်ခံခဲ့ရပြီးသူဟာ Labour Party ရဲ့ဒုတိယဥက္ကဋ္ဌဖြစ်လာခဲ့ရမှာဥက္ကဋ္ဌ Andrew Little ယာဒူးကနေနှုတ်ထွက်သွားတဲ့အခါမှာသူကပါတီဥက္ကဋ္ဌဖြစ်လာခဲ့တာပါဒီနောက်29 September လထွေထွေရွေးကောက်ပွဲကြီးမှာအမအများစုအနိုင်ရခဲ့တဲ့ Labour Party နဲ့Green Party တို့ညွန်ပေါင်းအစိုးရဖွဲ့ရမှာ Jessica Arden ဟာ2019 October 26မှာဝင်ကြီးချုပ်ဖြစ်လာခဲ့တာပါဝင်ကြီးချုပ် Arden ကသူဟာမျိုးစင်ဘွားတွေကနိုင်ငံရေးဝါသနာပါခဲ့သူဖြစ်တယ်လို့ပြောခဲ့ပါတယ
် I joined a political party at 17 that meant I stood out to my peers
because ကျမကနိုင်ငံရေးကိုအသက်18နှစ်အရွယ်ကဝင်ခဲ့တာပါဒါကြောင့်ကျမကတခြားတက်တူရွယ်တူတွေထက်ထူးတယ်လို့ဆိုရမှာပါလို့ဝန်ကြီးချုပ်အာဒင်ကသတင်းမီဒီယာကိုပြောခဲ့တာပါဆိုရှယ်ဒီမိုကရက်လို့သူကိုယ်သူပြောတဲ့အာဒင်ဟာအသက်38နှစ်အရွယ်မှာကမ္ဘာပေါ်မှာအသက်အငယ်ဆုံးအမျိုးသမီးနိုင်ငံခေါင်းဆောင်ဖြစ်တယ်လို့2018ဇွန်လ27ရက်နေ့ကသမီးတူမွေးဖွားခဲ့တဲ့အတွေ့လေသူဟာယာဒူးထမ်းဆောင်စဉ်မွေးဖွားခဲ့တဲ့ကမ္ဘာပေါ်မှာဒုတိယမြောက်အမျိုးသမီးနိုင်ငံခေါင်းဆောင်ဖြစ်ပါတယ်ပထမဦးဆုံးပုဂ္ဂိုလ်ကတော့ပါကစ္စတန်ကဘနာဇီယဘူတိုဟာဝင်ကြီးချုပ်ဘဝနဲ့အသက်30မှာတာသမီမွေးဖွားခဲ့တာဖြစ်ပါတယ်။ဝင်ကြီးချုပ်ယာဒူးနဲ့မွေးကင်းစကလေးကိုကြည့်တဲ့အလုပ်တွေကိုတွဲပြီးခြေပြွန်အောင်လုပ်နိုင်ပါမလားဆိုတဲ့အမေကိုတော့ဝင်ကြီးချုပ်အာဒင်က
"We can multitask every single day. Every single day." The sentiment in that piece suggests that women can only be
ယုတ်မီဒွေနေနဲ့ညစီမဲတာဝန်ပေါင်းစုံလုပ်နေရတာပါ။မြို့သမီးတွေကမိခင်တွေဖြစ်ရင်ဖြစ်နောက်ဆိုတခြားအလုပ်တလုပ်ပဲလုပ်နိုင်တယ်ဆိုပြီးလူတွေကယူဆကြပါတယ်ကျမအနေနဲ့ဝင်ကြီးချုပ်ရောမိခင်တူအနေနဲ့ရောတာဝန်ကြီးအောင်လုပ်နိုင်ပါမလားဆိုရင်လုပ်နိုင်တာပေါ့လို့ဖြေရမှာပါအကူညီတော့ယူရမှာပေါ့လို့အာဒင်ကဖြေခဲ့တာပါသူ့ရဲ့အကူကတော့ခင်မွန်းဖြစ်သူ Clark Gifford ပဲဖြစ်ပါတယ်သမီးဖြစ်သူ Navy ကိုထိမ့်ပေးဖို့သူ့မှာကလေးချင်းရဲ့အတွေ့အကြုံရှိပါတယ်လို့ Gifford ကသတင်းမီဒီယာကိုခုလိုပြောခဲ့ပါတယ
် Of course I have held my
ကျွန်တော်ဒူဒူမတွေကိုကျွန်တော်ထိန်းခဲ့ပူပါတယ
်ဒါအပြင် Gifford အနေနဲ့သူတို့သတိမောင်းနှံကြားယူဆသဘောထားအမြင်တွေကိုထောက်ပြလို့ရှိပါသလားဆိုတဲ့အမေကတော့ခင်မွန်းဖြစ်သူ Gifford က
Yeah oh yeah absolutely
ပြောမှာပေါ့ဗျာတေးကြတော့ပေါ့
ဝင်ကြီးချုပ် Jessenal Arden အနေနဲ့မကြတိမီကလည်းဈေးဝယ်ထွက်စဉ်ကလေးတွေတပုန်ကြီးနဲ့ဈေးဝယ်လာတဲ့မိခင်တူပက်ဆန်အိတ်မိချံခဲ့တဲ့ဖြစ်ရနဲ့ဂျုံခဲ့လို့အဲ့ဒီအမျိုးသမီးဝယ်ခဲ့တဲ့ပစ္စည်းတွေအတွက်မိခင်ချင်းကိုချင်းစာပြီးသူကတာဝန်ယူစိုက်ထုတ်ပေးခဲ့တဲ့ဖြစ်ရနဲ့ပတ်သက်လို့လေသတင်းမီဒီယာတွေမှာချီးကျူးဖော်ပြခဲ့ကြတာတွေ့ရပါကြောင်းတင်ပြရင်း ဒီသတင်းပတ်ရဲ့အမျိုးသမီးများကန္တာကိုညီကုန်းချုပ်အပ်ပါတယ်ရှင
်အမျိုးသမီးကန္တာကိုနားဆင်ကြရပြီးခုတကတော့သိပ္ပံတဲ့ဤပညာအစီအစဉ်ကိုဒေါခင်မျိုးသက်ကတင်ဆက်မှာပါ
မြန်မာအပါအဝင်မဲခေါင်ဒေသရင်း6နိုင်ငံရဲ့ YICMG ကလမ်းချမ်းမဲခေါင်ဒေသဖွံ့ဖြိုးတိုးတက်ရေးလူငယ်များရဲ့စံသစ်တီထွင်မှုပြိုင်ပွဲတွေတစ်နှစ်ကိုနှစ်ကြိမ်ကျင်းပပေးနေပါတယ်။မဲခေါင်ဒေသဖွံ့ဖြိုးရေးအတွက်လှုပ်ဆောင်နေတဲ့ဒီပြိုင်ပွဲတွေကိုလူငယ်တွေစိတ်ဝင်စားအောင်ဘာတွေလုပ်နေပါသလဲ။ပြိုင်ပွဲအကဲဖြတ်တူဖြစ်တဲ့ရန်ကုန်တက္ကသိုလ်ကပါမခဒေါက်တာဆင်းနေဦးကပြောပြပေးပါမယ်။2019 YICMG ပြိုင်ပွဲမှာမြန်မာနိုင်ငံကိုစားပြုရန်ကုန်တက္ကသိုလ်ယူပပေတာပထမနဲ့ဂုံလူရန်ကမောင်အုပ်စိုးကျော်မတ်မေမြန်နိုးဦးနဲ့မောင်ဇွဲထက်တို့ကနေနဲ့ဇီဝဆွန့်အင်ရောပြီးတုံးလို့ရတဲ့အချောက်ခံဆက်တီထွင်မှုနဲ့အကောင်းဆုံးဆုဆုခုခဲ့တယ်လို့ရန်ကုန်တက္ကသိုလ်ဓာတုပေတာအထူးပြုမဟာသိပ္ပံကျောင်းသူမတ်ခိုင်ဖြူဖြူသန့်ဦးဆောင်ပြီးလာအိုစ်နဲ့ဗီယက်နမ်ကကျောင်းသူကျောင်းသားနှစ်ဦးပါတဲ့အဖွဲ့ရဲ့ project ကအကောင်းဆုံးနိုင်ငံတကာအဖွဲ့အစုကိုရရှိခဲ့ပါတယ်။ဒီလိုပြိုင်ပွဲတွေဘာကြောင့်ကျင်းပပေးနေတာပါလဲ။
ဒီမှာကဒီ 21st century curriculum နဲ့ပွားကြဖို့ရည်ဒီအကုန်လုံးလုပ်နေတဲ့အချိန်မှာ startup ဖို့အတွက်ကြီးမဟုတ်ဘူးပေါ့နော်။ကျောင်းပြီးသွားတဲ့ခါကျလို့ရှိရင်ဘယ်လို career တွေကိုသွားမလဲဆိုတဲ့ဥစ္စာကိုပါကြိုပြီးတော့ဟိုပြင်ဆင်ပေးတဲ့အနေနဲ့ curriculum တွေရော system တွေရောကိုကျွန်တော်ကပြောင်းဖို့အတွက်လုပ်နေကြရတယ်ပေါ့နော်။တခြားနိုင်ငံတွေကလည်းအဲ့လိုမျိုးတွေကိုဝင်နေကြပြီဖြစ်တဲ့အတွက်စတင်တာတွေမဟုတ်ခဲနဲ့ပေါ့နော်။ကျောင်းပြီးရတယ်သူတို့ဘာတွေလုပ်ကြမလဲဘယ်လိုမျိုးသွားမလဲဆိုတဲ့ဟာတွေကြောင်းနေတဲ့သဘောမှာဒီ season တွေကကြောထိရောက်ပါလိမ့်ရှင
်။ရန်ကုန်တက္ကသိုလ်မှာလူငယ်တွေအတွက်ပြိုင်ပွဲတွေကိုနှစ်ဆင်ကျင်းပပေးနေတာပါ
။ရန်ကုန်တက္ကသိုလ်မှာလေကျွန်တော်နှစ်တိုင်းနှစ်တိုင်း5 sale ဆိုပြီးတော့ပြိုင်တိုင်းလေအဲ့ဒါအကြီးကျယ်လုပ်ပါတယ် every December မှာပါ2020 December ရန်ကုန်တက္ကသိုလ်နှစ်တရာပြည့်အခမ်းအနားအဲ့ဒီအခမ်းအနားမတိုင်ခင်မှာရာသီအကျိုးဆိုပြီးတော့ကျွန်တော်က5 sale ကိုလုပ်လာတာ3-4နှစ်ရှိပြီရှင်။အဲ့ဒီ5 sale မှာပြိုင်တဲ့မေဂျာပေါင်းစုံရဲ့ဒီ project တွေအကုန်လုံးထဲမှာအခုဒီ lesson နဲ့ကောင်မှာအခုတဲ့အဖွဲ့လေးကအဲ့ဒီ5 sale မှာပထမဆုံးကိုရခဲ့ပါတယ်ရှင်။
ဒီလိုထိရောက်မှုရှိတဲ့ YCMG ပြိုင်ပွဲအစီအစဉ်ကိုတစ်နှစ်ကိုနှစ်ကြိမ်ကျင်းပပေးတာပါ။
အစမဇန်နဝါရီမှာလုပ်တဲ့ဟာမဲတော်၆နိုင်ငံတွေကတနိုင်ငံစီမှာသူကပတ်လုပ်တာပေါ့နော်။ဒုတိယဇူလိုင်မှာလုပ်တဲ့ဟာကိုတော့ဒီတရုတ်မှာပဲအမြဲလုပ်တယ်။ Shanghai University Student ဒါမှမဟုတ်ရှင်လဲတွင်ခိုင်းလို့ပါတော့အဲ့လိုပေါ့နော်။ဆက်ပတ်ပြီးတော့သူကလုပ်တယ်။အဲ့ဒီဥစ္စာတောက်လို့ရှင်သူရထားတဲ့အဖွဲ့တွေကသူကပြန်ဖိတ်တာ။သူရပြီးတော့ဒီ6လအထိမှာဇန်နဝါရီကပရီဇန်လုပ်ခဲ့တဲ့ future plan တွေကဘာတွေသူတို့ထပ်ပြောများထပ်လုပ်ထားလဲဆိုပြီးတော့ဒီဇန်လုပ်လုပ်ထားတဲ့ဒီ project ကိုပြန်ပြီး present လုပ်တာပေါ့နော်။
တရုတ်တက္ကသိုလ်တွေမှာကျင်းပတဲ့ဇွန်လပြိုင်ပွဲအတွက်လာရောက်ရှင်ပြိုင်တဲ့အကြောင်းသားတွေသူတည်တနာပြုလုပ်နိုင်ဖို့တည်တံ့နေရာ incubation center လေးတွေထားပေးပါတယ
်။တရုတ်မှာ incubation center တွေအများကြီးရှိရပါတယ်။ဘယ်တောင်းမှမဆိုအဲ့ဒီ incubation center ကိုလာပြီးတော့ကိုယ်လုပ်ချင်တဲ့ဟာကိုကို create လုပ်လို့ရတယ်။သူ့အပိုင်းနဲ့သူပေါ့ computer နဲ့ပတ်သက်တဲ့အပိုင်းဆိုလည်းအဲ့ computer နဲ့ပတ်သက်တဲ့အခန်းတွေအများကြီးပေါ့နော်။အခန်းတွေခန်းတွေရှိရအဲ့မှာဆိုကျောင်းသားတွေက logbook တွေမှာပဲ register လုပ်ပြီးတော့ကိုယ်လုပ်ချင်တဲ့ဟာကိုဝင်ပြီးတော့ကိုယ့်သဘောနဲ့ကိုလုပ်လို့ရတဲ့ center ကြီးတွေပေါ့နော်။အဲ့ဒါတွေကိုလိုက်ပြလိုက်ပြတဲ့အခါမှာကျမတို့ကလေးတွေက incubation center ပါကဒီမှာမရှိသေးဘူးကြောင့်အရင်စိတ်ဝင်စားကြတယ်ရှင်။အဲ့ဒီ July မှာဆိုရင်ဘာလို့ပါခေါ်သွားလဲဆိုတော့ကျမတို့ဟိုမဲကောင်ကြီးစတဲ့နေရာပေါ့နော်။အဲ့ဒီနေရာကိုခေါ်သွားတယ်ခေါ်သွားပြီးတော့မှဟိုပွဲလေးတွေပါလေးလုပ်တယ်။မဲကောင်ဒီစားတိုးတက်ရေးအဲ့အဲ့နဲ့ပတ်သက်တဲ့ဟာလေးတွေသူလုပ်ပါတယ
်။ဆိုတော့ဒီပြိုင်ပွဲဝင်ဖို့အတွက်ကိုမြန်မာနိုင်ငံကဒီကျောင်းသားတွေပေါ့နော်။သူတို့ဘယ်လိုအသိပေးပါလဲ။ဘယ်ပြိုင်ပွဲကိုဒီလိုတွေလုပ်တယ
်
ဆိုတာမျိုးလေ
။ကဲအဲ့ဒါကြတော့ expert committee ကနေရာရှိထားပြီးသားဖြစ်တယ်ကျမ expert committee ကိုဒီ YCMG ပေါ့နော်ဒီ student university university မှာရှိတယ်ခွဲရလीပြောမှာ January ပွဲအတွက်ဆိုလို့ရှိရင်တို့က September လောက်ဆိုလို့ရှိရင်ပို့ပြီးရှင်အဲကျောင်းသားတွေစခေါ်ပြီးပေါ့နော်ဒီတိုင်ပွဲဝင် project team တွေကိုစခေါ်ပြီးဆိုတော့ form တွေပို့လိုက်တယ်ဒါပေမဲ့အခုလောလောဆယ်မှာတော့ရန်ကုန်တက္ကသိုလ်ကလူတွေကိုပဲပြန်ပြစ်ပေးရပေါ့နော်အဲတခြားတက္ကသိုလ်ကလူတွေလည်းပြန်ရင်ပြန်လို့ရတယ်ရှင်သူက service salary form တွေပို့လိုက်တယ်အဲ့ဒါဆိုကျမတို့ကကျော်နာတွေကတ်ပြီးတော့မှဒီကျယ်ပွဲကိုဝင်ကြဖို့ဆိုတော့ကျောင်းမှာ announce ထုတ်လိုက်တယ်ပေါ့ဆိုရင်အဲ့ announce ထုတ်ပြီးသွားတဲ့ခါကျရင်ကလေးတွေကသူတို့ project တွေပြင်ဆင်ကြတယ်လုပ်ကြတယ်လုပ်ပြီးတော့ကျမတို့က deadline ပေးထားတယ် end of November အဲ့ဒါလောက်ဆိုလို့ရှိရင် deadline အတိုင်းကိုသူတို့အကုန်လုံးကနေပြီးတော့မှ project တွေလာတင်ကြပါတယ်လာတင်တဲ့အချိန်မှာ project ဘယ်နှစ်ခုရှိလဲအဲ့ဒီမှာ6နိုင်ငံစလုံးက expert committee က review လုပ်ပြီးတော့မှတင်လာ ထင်ရမှာတနိုင်ငံကို3-4ခုပြန်ရွေးထုတ်လိုက်တာရှင
်ဆိုတော့မြန်မာနိုင်ငံကအမြဲတမ်းဖို့ကော်မတီဝင်အနေနဲ့2ယောက်ရှိမှာပေါ့နော်ဘသူတွေပါလဲအဲ့ဒါဟု
တ်ကဲ့အဲ့ဒါကျွန်မဒေါက်တာစိတ်မေးပမောက်ခါအခုဆိုရင်တော့ကောင်းဝင်းရှင်ရဲ့ရွေးပညာဌာနပေါ့နော်ရန်ကုန်တက္ကသိုလ
်
နောက်တစ်ယောက်ကကြတော့ဒေါက်တာခင်ထုံးမြင့်ကြီးပမောက်ခါဥပဒေပညာဌာနရန်ကုန်တက္ကသိုလ် Science ကတယောက် Arts ကတယောက်ပေါ့နော် Science of Arts ကိုဝန်ဆောင်နေဆိုတော့လေသူကစနစ်ကြီးတနည်းစီကြလဲချင်းမတူဘူးပေါ့နော်သူပြီးခဲ့တဲ့ခုတနည်းတော့ဆိုရင် Tourism နဲ့ပတ်သက်တာအဲ့6နိုင်ငံတောင်းပါတောင်းပြီးပြီးပေါင်းပြီးတော့မှသူကဒီလို website တခုကိုထောင်းလိုက်မယ်ပေါ့အဲ့ website ကနေပြီးတော့မှအဲ့နိုင်ငံတွေကိုပေါ့အပ်ပေးတဲ့ဘလို့ပါနေအဲ့လိုမျိုးတွေပေါ့နော် ID ဘက်နဲ့ပတ်သက်တာတွေဆိုတော့ website တွေထောင်းမယ်ဥမာခရိုင်မြို့ကြီးကဒီနေ့ကအရန်စေးတွေကောင်းတယ်ပေါ့ဥမမာပါနော်ဒီခရိုင်မြို့ကြီးကိုရန်ကုန်တိုင်းကလည်းဖိုက်တယ်ပဲခူးတိုင်းကလည်းဖိုက်တယ်အေရီတိုင်းကလည်းဖိုက်တယ်ဝိုင်းဖိုက်တဲ့အခါမှာတကယ်အတိပေါ်တဲ့အချိန်ကျတော့ဒီဖိုက်တဲ့သူကများနေတဲ့အတွက်ကြောင့် supplier တအားများသွားတယ်တမန်ကနေသွားတဲ့အခါမှာဈေးရော့သွားတယ်ဒီ area မှာဒီအပင်ကတော့ဘလောက်ဖိုက်ထားပြီးပြီဆိုတာကိုကြရတဲ့ဒီ software ပေါ့နော်အဲ့ software လေးနဲ့ကြည့်လိုက်တာနဲ့အော်ဒီ product ကတော့ဒီ junior တွေတော်တော်များများဖိုက်ထားပြီးဆိုငါတို့ဒါမဖိုက်တော့ဘူးနောက်တစ်ခုပြောင်းဖိုက်မယ်အဲ့လိုမျိုးကြည့်လို့ရတဲ့ software လေးကိုတည်ထွင်တဲ့ဟာလေးပေါ့
ဟုတ်အချက်တီထွင်မှုတွေဘာတွေရှိပါလဲ
အာကတ်တွေဆိုလို့ရှိရင်ဝိဇာပိုင်းဆိုရင်တော့ဥပမာတပတ်ပြောသလိုပေါ့နော်ဟိုလန်ဆန်းမဲကောင်ဥပမာဖွဲ့စည်းတစ်ခုဖွဲ့လိုက်မယ်ပေါ့အဲဘယ်နိုင်ငံနေပြီးတော့မှဘယ်နှစ်ယောက်စီနဲ့ဖွဲ့ပြီးတော့မှဒီတိုးတက်ရေးအတွက်ကိုသူတို့ဘယ်လိုလုပ်ကြမလဲဆိုတဲ့ဟာမျိုးရှိတယ်နိုင်ငံအချင်းချင်းပူးပေါင်းပြီးတော့ဆောင်ရွက်လို့ရမယ်လူမျိုးရေးနဲ့ပတ်သက်တာဘယ်လိုအဖွဲ့တွေဖွဲ့ပြီးတော့မှအဲဘယ်လိုဆောင်ရွက်ကြမလဲဆိုအဲ့ဒါလည်း project ပဲရှင
်ကောင်းတာပေါ့နော်တိတ်ပံဝိဇာလူငယ်တိုင်းပါဝင်နိုင်တဲ့ project ပေါ့နော
်ဟုတ်ပါတယ်
ဒီကတော့မြန်မာနိုင်ငံကဒီတက္ကသိုလ်ကျောင်းသူကျောင်းသားတွေပဲလားတခြားဟိုအထက်တန်းတို့အလယ်တန်းတို့လူငယ်တွေရော
တခြား University တွေပေါ့နော် University မှာမှ Undergraduate တွေပေါ့နော် Graduate မပါဘူးပေ
ါ့မဲခေါင်ကမြန်မာက6နိုင်ငံပေါ့နော်တခြားနိုင်ငံတွေရောသူတို့ဘယ်လိုမျိုးလုပ်နေကြလဲလူငယ်တွေသိအောင်လို့လေဒီလိုပြိုင်ပွဲတွေရှိတယ်ဒါမျိုးလုပ်ရအောင်ဆိုပြတော့
ခုဒီနှစ်မှာပေါ့နော်ကျွန်တော်တို့နိုင်ငံ6နိုင်ငံသလုံးမှာအဲတက္ကသိုလ်ပေါ့နော်ဒီမြန်မာပြည်တက္ကသိုလ်ရန်ကုန်တက္ကသိုလ်အဲ့မှာကျွန်တော်တို့ Youth Exchange Center ဆိုပြီးတော့ဖွင့်ဖို့ဝင်ကြီးဌာနကိုလည်းစတင်ထားပါပြီပြန်ကြလာဒီစပါ MOU ထိုးပြီးတော့မှ Youth Exchange Center ဆိုတော့ကျွန်တော်ဖွင့်ပါမယ်ဖွင့်တဲ့အခါကျောင်းသားတွေအကြားမှာပေါ့နော်ဒီလိုမျိုးပြန်ပွဲတွေရှိတယ်ဆိုရင်ဟာပို့ပြီးတော့ပြောနိုင်မယ်လို့ထင်နေရှင် Youth Exchange Center လုပ်ဖို့အတွက်ကဒီနေ့၅နိုင်ငံစလုံးကိုအခုစီစဉ်ထားလိုက်ပြီးသက်ဆိုင်ရာဝန်ကြီးဌာနတွေပါလို့စတင်ထားပြီးပြီရည်ရွယ်ထားတာတော့ဇူလိုင်လမှာဒီနှစ်အတွက်ဒုတိယကြိမ်ပွဲရှိတယ်အဲ့ပွဲမှာအကုန်လုံးထိုးနိုင်ဖို့ဒီမှန်ထားပါတယ်ရှင
်ဒေါက်တာစိန့်လက်အီးရဲ့ပြောကြားချက်နဲ့ပဲဒီသတင်းဖတ်အတွက်တိတ်ပန်တဲ့မြေပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆောင်ရွက်ပါမယ်
တော်ခင်မျိုးသက်ရဲ့အမျိုးသမီးကဏ္ဍဖြစ်ပါတယ် VOA ရထုတ်လွှင့်တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့တည်တချင်းတောင်းညင်တယ်ဆိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com ကိုစာရေးသားနိုင်ပါတယ်ဒီကနေ့ညနေထုတ်လွှင့်မဲ့ VOA အစီအစဉ်တွေကိုလှိုင်းဒိုမီတာ19.25ရို့မှာဖမ်းယူနိုင်ပါအခုတော့သတင်းအကျဉ်းချုပ်ကိုကိုဝင်းမင်းကပြောပြမှာပ
ါအမေရိကန်သမ္မတဒေါ်နယ်ထရန့်အနေနဲ့အမေရိကန်မက္ဆီကိုနယ်စပ်ကလက်စီကိုမြို့ကနယ်စပ်ဖြတ်စစ်ဆေးစခန်းကိုတွားကြည့်ခဲ့ပါတယ်နယ်စပ်စစ်ဆေးတပ်သားတွေအော်လစ်တော်မတ်တွေနဲ့ထရန့်အစိုးရဖွဲ့ဝင်တွေနဲ့ပြည်နေတဲ့ခါတည်းမှာသမ္မတထရန့်ကဒီဒေသတဲ့နယ်စပ်တိုင်းကာရနီနဲ့အပြင်ကလူတွေတိုက်ပြီးတဲ့ဝေမလောင်တာစီယာမှာတိုးတက်မှုတွေရနေပြီလို့မနေ့ကချီးကျူးလိုက်ပါတယ်သမ္မတထရန့်ကအမေရိကကိုလူတွေဝင်ရောက်လာကျင်တာကအကြောင်းနှစ်ချက်ရှိတယ်တစ်ချက်ကတိုက်ပြီးကတကယ့်ကိုတိုးတက်လင်းလုံးဖြစ်ပြီးနောက်တစ်ချက်ကတော့မယုံမသားလူစားကြကြလို့ပါလို့ဆိုခဲ့ပါတယ်အင်တာနက်မြန်လုံးမြန်မာတဲ့ကျိုးဘက်ကွန်ရက်ချက်နာမည်ကြီးတဲ့ 5G နည်းပညာမျိုးဆက်ကိုတည်ဆောက်မဲ့ဟွာဝေးတရုတ်နည်းပညာကုမ္ပဏီကြီးကိုဝန်ခွင့်ပြုမယ်ဆိုရင်ရင်ဆိုင်ရမယ်လုံခြုံရေးအန္တရာယ်လာလာသတိပေးချက်တွေကိုနိုင်ငံအတော်များများကဂရုမစိုက်ကြဘူးလို့အမေရိကန်ပြည်ထောင်စုကသတိပေးလိုက်ပါတယ်အထူးသဖြင့်အမေရိကန်မှာမိတ်နိုင်ငံတွေရှိနေတဲ့အရှိတောင်အရှာကိုဒီလာလာကအတင်ရှာဥတီနေပါတယ်ဟွာဝေးကုမ္ပဏီကြီးနဲ့အပြိုင်ဆိုင်ပူးပေါင်းပြီး 5G ကိုရဲ့နည်းပညာကိုလာမယ့်နှစ်တွေမှာမိတ်ဆက်ထုတ်လုပ်နိုင်ဖို့ဒီနိုင်ငံတွေကပြင်ဆင်နေကြတယ်လို့အမေရိကန်ကဆိုပါတယ်အမေရိကန်ဒုသမရမိုက်ပန့်စ်ကဗင်နီဇွဲလားအစိုးရပိုင်းရေနံကုမ္ပဏီကသင်္ဘော34စီးနဲ့ကျူးဘားနိုင်ငံကိုရေနံတင်ပို့နေတဲ့ဗင်နီဇွဲလားကုမ္ပဏီနှစ်ခုကိုစီးပွားရေးတံခါးပိတ်ဆို့လိုက်ပါတယ်။ဒုသမရပန့်စ်ကအခုလိုလုပ်ရတာကဒီရေနံတွေကိုဗင်နီဇွဲလားပြည်သူတွေကပိုင်ဆိုင်တာမို့ပါလို့ဆိုခဲ့ပါတယ်။အမေရိကန်နဲ့ဗင်နီဇွဲလားနိုင်ငံကြားတင်းမာမှုတွေရော့ချဖို့အတွက်တော့ဗင်နီဇွဲလားနိုင်ငံကဆွစ်ဇာလန်တာဝန်အနေနဲ့အမေရိကန်ကိုစားဆောင်ရွက်ပေးရေးသဘောတူညီချက်ကိုမနေ့ကလက်မှတ်ရေးထိုးခဲ့ပါတယ်။အာဖဂန်ရေးဆိုင်ရာအမေရိကန်တပ်ထူးကိုယ်စားလှယ်ဆာလ်မေခါလီဇတ်ဟာမနေ့ကပါကစ္စတန်နိုင်ငံမြို့တော်အစ္စလာမဘတ်ကိုသွားပြီးထိတ်တန့်တောင်းဝန်ရှိသူတွေနဲ့တွေ့ဆုံကအာဖဂန်ရေးဆွေးနွေးခဲ့ပါတယ်ခင်ဗျာ
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုကိုဝင်းမင်းပြောပြခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လွှင့်ရေးမှုကမအင်ဂျင်နိုင်ဖြစ်ပါတယ်
။သမိုင်းဆိုင်ရာအင်ဂျင်နီယာတော့ Kelvin Fowler ဖြစ်ပါတယ်။ VOA အစီအစဉ်လေးကိုလိုင်းနိုမီတာ3040 48တို့ကနေထုတ်လွှင့်ခဲ့တာပါ။သတင်းရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညဝင်းအောင်ပါ။
This program has come to you from the Voice of America, Washington.